Welcome to the Voice of America in Burmese.
Mingala wa khmyar. VOA American အသံရဲ့2025ခုနှစ် January 23ရက်နေ့ကြာတာပတင်းနေ့ညဘက် Radio ရုပ်သံစီစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်တို့ရဲ့အသံလွှင့်စီစဉ်တွေကိုလိုင်းဒိုမီတာ19 25 30နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနားတော်တာဆင်နိုင်တယ်လို့ VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါအချိန်နဲ့တပြေးညီနားတော်တာဆင်နိုင်ပါတယ်။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီညဘက်အသံနဲ့စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါမှာအမေရိကန်တောင်ပိုင်းဘော်ဒါဒီနေဆက်လုံခြုံရေးအတွက်ကိုလေချောင်းကနေပါစောင့်ကြည့်ထောက်လှမ်းပြီးတော့ဆောင်ရွက်နေပြီလို့ဒီအမေရိကန်ကာကွယ်ရေးယာယီဝန်ကြီးကပြောကြားလိုက်ပါတယ်မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေကိုလှစ်လျူရှုထားလို့မရတော့တဲ့အတွက်အာဆီယံအနေနဲ့ဒီမြန်မာကိုတွန်းအားပေးဆောင်ရွက်နေတယ်လို့မလေးရှားဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်တခါမြန်မာနိုင်ငံအေယာဝတီတိုင်းတွေကမြို့နယ်တွေကိုဖြစ်နိုင်ရင်ဒီခရီးမသွားကြဖို့အတွက်ကိုဗြိတိန်နိုင်ငံသားကြီးဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်အခုလိုမျိုးဒီနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်မှာဖြစ်ပါတယ်ကြီးစုနာတော်တာဆင်ရမယ်သတင်းပေးပို့ချက်တပုတ်ထဲမှာဆိုရင်
ကျမတို့ဒီကျမတို့ပြန်လို့ရှင်နေအကြောင်းပေါ့ကျမတို့မှာဆုံးရှုံးခံရရတဲ့အတွက်ကျွန်တော်မှာဒီအသားကတော့တက်လည်းမရှိသေးဘူးလက်မခံနိုင်တဲ့အကြောင်းပေါ့ကျမတို့ရင်ခုန်နေကျမတို့ပြန်ရောက်ကြည့်ရ
မြင့်ချံမျိုးနဲ့အတွင်းကကလေးစစ်သားစုဆောင်ခံထားရတဲ့အခြေအနေနဲ့ပတ်သက်ပြီးမကြမီပဲအပြည့်စုံကိုတင်ပြပေးမှာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့ကြောပြန်အမေရိကန်သမ္မတအသစ်ဒေါ်နယ်ထရန့်နဲ့ပတ်သက်တဲ့စစ်ကောင်စီရဲ့သဘောထားအေးသိမ်းခံထားရတဲ့အေးသိမ်းပိုက်ထားတဲ့ရခိုင်ပြည်နယ်တွေကကုန်စည်စည်းစိမ်မှုအခြေအနေလာအိုရောက်မြန်မာရွှေပြောင်းအလုံသမားတွေရဲ့အခြေအနေစတဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်သွားမှာပါ။အဲ့ဒီနောက်အပတ်စဉ်တင်ဆက်နေကြဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျမ်းမာရေးတိုင်းရင်းသတင်းလောအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးမှာဖြစ်ပါတယ်။အခုတော့သတင်းတွေကိုမတ်ဆုမြတ်မွန်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ကပြောပြပါမယ
်။အမေရိကန်ပြည်ထောင်စုတောင်ပိုင်းနယ်စပ်မှာဒီချန်စီယိုကာရာကိုလေကြောင်းကနေလဲဒီကာကွယ်ထောက်လန့်ဆောင်ရွက်နေပြီလို့ဒီကာကွယ်ရေးယာယီဝန်ကြီးကပြောကြားလိုက်ပါတယ်။နေဆက်ချန်စီယိုကာရာအပါအဝင်တောင်ပိုင်းနေဆက်လုံခြုံရေးအတွက်ကိုဒီတပ်ဖွဲ့ဝင်1500ကိုလည်းပန်တဂွန်ကစတင်စေလွှတ်နေပြီဖြစ်ပါတယ်။တောင်ပိုင်းနေဆက်ကိုရောက်ရှိနေပြီဖြစ်တဲ့ပြည်တွင်းကာကွယ်ရေးနဲ့အရန်တပ်ဖွဲ့ဝင်စုစုပေါင်း1500နဲ့အတူစစ်သား1500ကပူးပေါင်းပြီးတော့လုံခြုံရေးတာဝန်တွေကိုယူကြမှာဖြစ်တယ်လို့ဒီယာယီကာကွယ်ရေးဝန်ကြီး Robert Celeste ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စစ်လွတ်ထားတဲ့စစ်သားတွေအနေနဲ့ဒီနေဆက်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့အလုပ်ကိုအကူအညီပေးနိုင်ဖို့နဲ့နေဆက်ချန်စီယိုကာရာကိုအထောက်အကူပြုနိုင်ဖို့ရဟတ်ရင်တွေပြန်တန်းပြီးတော့ဝေဟင်ကနေပါစောင့်ကြည့်ထောက်လှမ်းမှုတွေလုပ်ပေးနေတယ်လို့ယာယီကာကွယ်ရေးဝန်ကြီးကပြောပါတယ်။ဒါတည်းမကဆန်ဒီယေဂိုအယ်ပါဆိုနဲ့တက်ဆက်စ်မြို့တွေမှာထိန်းသိမ်းထားတဲ့ရွှေ့ပြောင်းအခြေချသူ 9,000 ကျော်ကိုအမိပြေလုံခြုံရေးဌာနကနိုင်ငံထဲကနေနှင်ထုတ်နိုင်ရေးအတွက်ကိုလည်းစစ်လေယာဉ်တွေကိုအသုံးပြုမှာဖြစ်ပါတယ်။တောင်ပိုင်းနေဆက်မှာထောက်လှမ်းကင်းလဲဖို့အတွက်အမေရိကန်စစ်တပ် drone တွေကိုလည်းတောင်ပိုင်းကိုပို့ဆောင်ဖို့အသင့်ပြင်ထားသလိုနောက်ထပ်လိုအပ်ရာလာရင်တပ်ဖွဲ့ဝင်တွေကိုတောင်ပိုင်းနေဆက်ကိုထပ်ပြီးပို့ဖို့ရှိတယ်လို့ပန်တဂွန်တာဝန်ရှိသူတွေကပြောပါတယ်။မက္ကဆီကိုနေဆက်ကနေပြီးတော့အမေရိကန်ပြည်ထောင်စုတွေကိုတရားမဝင်ဝင်ရောက်နေကြသူတွေကြောင့်တမရဒေါ်နယ်ထရမ့်ကဒီတောင်ပိုင်းနေဆက်ဒေသမှာအရေးပေါ်အခြေအနေထုတ်ပြန်ခဲ့ပြီးတဲ့နောက်မှာအခုလိုမျိုးစစ်တပ်ကတုံ့ပြန်ဆောင်ရွက်မှုတွေလုပ်နေတာဖြစ်ပါရဲ့ရှင်။
VOA American အတန်အပါအဝင် American အစိုးရကငွေကြေးထောက်ပံ့ထားတဲ့နိုင်ငံတကာသတင်းမီဒီယာ၅ခုရဲ့မိခင်အဖွဲ့အစည်းဖြစ်တဲ့ USAGM American ကမ္ဘာသတင်းမီဒီယာဌာနကိုဦးဆောင်ဖို့ Conservative သတင်းမီဒီယာစောင့်ကြည့်အဖွဲ့ကိုတည်ထောင်သူ L. Barrent Boozer Fudge ကို American သမ္မတ Donald Trump ကအဆိုပြုလိုက်ပါတယ် Barrent Boozer ဟာသူတည်ထောင်ထားတဲ့မီဒီယာသုတေသနစင်တာရဲ့ဥက္ကဋ္ဌအဖြစ်38နှစ်ကြာလှုပ်ဆောင်ခဲ့ပြီးကမ္ဘာလုံးဆိုင်ရာမီဒီယာအခင်းအကျင်းကိုပုံနှိပ်ထုတ်ဝေမှုအပိုင်းရုပ်သံထုတ်လွှင့်မှုအပိုင်းနဲ့အင်တာနက်အွန်လိုင်းကသတင်းထုတ်ပြန်မှုအပိုင်းတွေမှာသူ့ထက်ပိုပြီးနားလည်တတ်ကြောင်းတဲ့သူမရှိဘူးလို့သမရထရန့်ကသူ့ရဲ့ Truth Social လူမှုကွန်ရက်မှာမနေ့ January 22ရက်ကရေးသားထားပါတယ်။ American ပြည်ထောင်စုရဲ့ကမ္ဘာလုံးဆိုင်ရာမီဒီယာဌာန USAGM ဟာ VOA အပြင်အရှိအလယ်ပိုင်းဒေသဆိုင်ရာအသံလွှင့်ကွန်ရက်လွတ်လပ်တဲ့ဥရောပအသံလွတ်လပ်တဲ့အာရှအသံနဲ့ကျူဘာအသံလင်းဌာနတွေကိုကြီးကြပ်ကိုကဲရတာဖြစ်ပါတယ် VOA American အသံမှာတော့မြန်မာအပါအဝင်အသံလွှင့်နေတဲ့ဘာသာစကားပေါင်း40ကျော်ရှိပြီးအဲ့ဒီသတင်းတွေကိုနားဆင်နေသူစုစုပေါင်းဟာသတင်းတစ်ပတ်ကို326တန်းလောက်ရှိတယ်လို့ခန့်မှန်းတွက်ချက်ထားပါတယ်
အမေရိကန်ပြည်ထောင်စုအနောက်ဖက်ခြမ်းလော့စ်အန်ဂျလိစ်ခရိုင်မြောက်ပိုင်းမှာမိထပ်ပြီးတော့လောင်ကျွမ်းနေတဲ့အတွက်ဒေသက3000ကျော်ကိုဘေးလွတ်ရာရွှေ့ပြောင်းကြဖို့အတွက်အမိန့်ထုတ်ထားပါတယ်ကတ်စတစ်ဒီဂန်ဂျီနာကန်ဂျီနာမှာဒီတောင်တန်းဒေသမှာမနေ့တည်းကအရှိန်ပြင်းပြင်းနဲ့မီးလောင်ခဲ့တာမှာနိုင်ပိုင်းအတွင်းမှာပဲဧက9400ထံမှနေမီးလောင်ကျွမ်းခဲ့ပါတယ်လော့စ်အန်ဂျလိစ်ခရိုင်အနောက်ပိုင်းမှာလောင်ကျွမ်းနေတဲ့ပယ်လစ်ဆိတ်မီးနဲ့ဒီအီဒန်မီးတွေကိုနှိမ့်သက်နိုင်ဖို့အတွက်မီးသက်တွေဆက်လက်စူးစမ်းနေကြချိန်မှာအခုထပ်ပြီးတော့မြောက်ပိုင်းမှာ huge မီးလောင်ကျွမ်းနေတာဖြစ်ပါတယ်ဂျာတာဘရင်းနေမနဲ့အစောပိုင်းမှာမိကို14ရာခိုင်နှုန်းလောက်ထိန်းထားနိုင်ပေမဲ့ဒီကနေ့မှလည်း6တွေ့ပြီးတော့လေပြင်းတိုက်ခတ်မဲ့အခြေအနေကြောင့်မိကူးဆက်ပြန့်နှံ့နိုင်တယ်လို့မိုးလေဝသပညာရှင်တွေကသတိပေးထားပါတယ်။စနေနေ့ကျရင်တော့အဲ့ဒီဘက်မှာမိုးရွာနိုင်တယ်လို့အမျိုးသားမိုးလေဝသဌာနကပြောထားပါတယ်။လော့စ်အန်ဂျလိစ်ခရိုင်တွေကနေရာတော်တော်များများမှာဒီမိုးရေချိန်1စင်တီမီတာလောက်ရွာသွန်းနိုင်ပြီးတော့တချို့နေရာတွေမှာမိုးတိုက်မုန်တိုင်းကျနိုင်တယ်လို့ခန့်မှန်းထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းလော့စ်အန်ဂျလိစ်ခရိုင်မှာဇန်နဝါရီလ9ရက်နေ့ကစတင်လောင်ကျွမ်းခဲ့တဲ့မိကြောင့်28ယောက်ထက်မနည်းသေဆုံးပြီးတော့အဆောက်အဦးနဲ့နေအိမ်ထောင်ထဲချီပျက်စီးခဲ့ပါတယ်။မိလောင်ပျက်စီးထားတဲ့နေရာတွေကိုသမ္မတဒေါ်နယ်ထရန့်နဲ့ပြန်တောက်ကြနေမှာသွားဖို့စီစဉ်ထားပါတယ်ရှင်
။ယူကရိန်းနိုင်ငံတောင်ပိုင်းကဇီပိုရီရီရှားဒေသမှာရုရှားဘက်ကပက်ထင်းဒုံးကျင်နဲ့ပစ်ခတ်တိုက်ခိုက်မှုကြောင့်လူတဦးထက်မနည်းသေဆုံးပြီး24ယောက်ဒဏ်ရာရရှိသွားတယ်လို့အဲ့ဒီဒေသဆိုင်ရာတာဝန်ရှိသူတွေကဒီကနေ့ပြောဆိုပါတယ်။ဒါအပြင်ရုရှားဘက်က drone နေနဲ့ပါတိုက်ခိုက်ခဲ့တာကြောင့်စွမ်းအင်စက်ရုံတစ်ခုဖြတ်စီးသွားခဲ့တဲ့အတွက် dial line ပြတ်တောက်ပြီးလူတွေတောင်းနဲ့ချီလျက်စင်မီမရဖြစ်နေတယ်လို့အဲ့ဒီဒေတာအုပ်ချုပ်ရေးမှူးက Telegram မှာဖော်ပြထားပါတယ်။ Michael Lift ဒေတာမှာတော့ Ukraine လေကြောင်းရံကာကွယ်ရေးစနစ်ရုရှားဘက်ကပြစ်လိုက်တဲ့ drone 6စင်းကိုပစ်ချနိုင်ခဲ့တဲ့အကြောင်းဒါပေမဲ့ drone တွေကကျလာတဲ့အပျက်စီးအပိုင်းအစတွေကြောင့်အိမ်တွေအများအပြားလည်းထိခိုက်သွားတယ်လို့ပြည်내အုပ်ချုပ်ရေးမှူးက Telegram မှာပြောပါတယ်။အလားတူပဲ Dimpropi stock ဒေသမှာရုရှားဘက်ကပစ်ခတ်လိုက်တဲ့ drone တွေအများအပြားကို Ukraine စစ်တပ်ကပစ်ချခဲ့တယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်။ဒီချိန်ထဲမှာပဲရုရှားနဲ့ Ukraine နဲ့ဇက် Belgov ဒေသမှာ Ukraine ရဲ့ drone leasing ကိုရုရှားဘက်ကပစ်ချလိုက်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကလည်းပြောပါတယ်။မနေ့ဇန်နဝါရီလ22ရက်နေ့တုန်းကတော့ရုရှားသမ္မတ Vladimir Putin အနေနဲ့ Ukraine ကိုတိုက်ခိုက်နေတဲ့အတိတ်ပဲမဲ့စစ်ပွဲကိုအဆုံးသတ်ဖို့ဒါမှမဟုတ်ရင်တော့အနောက်နိုင်ငံတွေထံတင်ပို့နေတဲ့ရုရှားရဲ့ပို့ကုန်တွေအပေါ်တန်ခါပိတ်ဆို့မှုသွင်းကုန်ခွန်တွေနဲ့အခွန်တွေမကြားခင်မှာတိုးမြင့်ကောက်ခံမှုကြုံရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသတိပေးခဲ့ပါတယ
် View American တန်ညဘက်မြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုက်ဒိုမီတာ19 kHz 15953ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ30 kHz 9963ညတို့အပြင်စနီတနူးနေနေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါရခင်ဗျာ
။ဇန်နဝါရီလ23ရက်ကြာသပတေးနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့အကြေညာပေးနေပါရရှင်။မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေကိုလျှစ်လျူရှုထားလို့မရတော့တဲ့အတွက်အာဆီယံအနေနဲ့မြန်မာနိုင်ငံကိုတွန်းအားပေးနေတယ်လို့မလေးရှားဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးညီလာခံဆွေးနွေးပွဲတစ်ခုမှာဝန်ကြီးချုပ်အန်ဝါအီဘရာဟမ်ကကမ္ဘာလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့မေးခွန်းမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အခုလိုဖြေကြားသွားခဲ့တာဖြစ်ပါတယ
် We have a problem in Myanmar. ASEAN has reached this 5-point consensus.
အာဆီယံအဖွဲ့တွေမှာပြဿနာရှိနေတာကမြန်မာနိုင်ငံဖြစ်ပါတယ်အာဆီယံအဖွဲ့တွေမှာဘုံသဘောတူညီချက်၅ရက်ချမှတ်ထားပြီးပါပြီအခုတော့လူ့ခွင့်ရေးကိစ္စတွေကိုလှည့်လျူရှုထားလို့မရတော့ဘူးဆိုတဲ့မူကိုလက်ကင်ထားပြီးတော့မြန်မာနဲ့ပြင်းပြင်းထန်ထန်တွန်းတွန်းတိုက်တိုက်ထိတွေ့ဆက်ဆံဆောင်ရွက်နေပါတယ်လို့ဒီမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟမ်ကပြောကြားသွားခဲ့တာပါဇန်နဝါရီလ22ရက်ဗုဒ္ဓဟူးနေ့တရက်ထဲမှာပဲဒီ Davos မှာကျင်းပတဲ့ ASEAN Even Stronger Together ဆိုတဲ့ဆွေးနွေးပွဲမှာလည်းမြန်မာနိုင်ငံအကြောင်းကိုထဲထဲဝင်ဝင်ဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့အရေးကြီးတဲ့အတွက်ကမ္ဘာရေးရာတွေကိုချဉ်းကပ်ရမှာအထူးသတိထားဆောင်ရွက်နေတယ်လို့ဒီမလေးရှားဝန်ကြီးချုပ်ကအဲ့ဒီဆွေးနွေးပွဲမှာပြောကြားသွားခဲ့ပါတယ်မြန်မာနိုင်ငံမှာကောင်းမွန်တဲ့အုပ်ချုပ်ရေးမပေါ်ပေါက်ဘူးဆိုရင်အားလုံးရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိခိုက်နိုင်တာကြောင့်အာဆီယံအနေနဲ့ပြက်ပြက်သားသားယက်တည်ရတယ်ဆိုတာကိုမြန်မာအနာပိုင်တွေနားလည်ဖို့လိုတယ်လို့လည်းသူကပြောသွားပါတယ်။အာဆီယံရဲ့ချင်းကပ်မှုဟာဘယ်နိုင်ငံရေးပုံစံတစ်ခုအကောင့်ထဲဖော်ရမယ်ဆိုတာမျိုးအတင်းအကျပ်တိုက်တွန်းတာမျိုးမဟုတ်ဘဲအားလုံးပါဝင်ပြီးတော့ငြိမ်းချမ်းရေးကိုအာမခံတဲ့စနစ်အများပါဝင်နိုင်တဲ့ဒီမိုကရေစီစနစ်ဖြစ်ဖို့အရေးကြီးတာကအဓိကထားဆွေးနွေးသွားပါတယ်။အာဆီယံနိုင်ငံတွေကြားမှာအုပ်ချုပ်ရေးစနစ်တွေမတူညီကြတာကိုမလေးရှားဝန်ကြီးချုပ်ကထောက်ပြပြီးတော့အားလုံးကိုကိုစားပြုတဲ့ဒီမိုကရေစီဖြစ်နေသမျှဘယ်ပုံစံကျင့်သုံးရမယ်ဆိုပြီးတော့အတင်းအကျပ်ပြဋ္ဌာန်းတာမျိုးလုပ်မှာမဟုတ်ဘူးလို့ဒီဝန်ကြီးချုပ်အန်ဝါအင်ဘရာဟမ်ကဆွေးနွေးသွားခဲ့ပါတယ်ရှင်
မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးအာဆီယံအတွင်းရေးမှူးချုပ်ဒေါက်တာခိုခင်ဟွန်နဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဂျူလီဘီရှော့တို့မနေ့ကတွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းအာဆီယံကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးကိစ္စတွေမှာကုလသမဂ္ဂအဖွဲ့အစည်းတွေရဲ့အရေးပါတဲ့အခန်းကဏ္ဍနဲ့မြန်မာရေးအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်900အကောင့်အထက်ဖော်နိုင်ရေးရှိတို့ဆောင်ရွက်ဖို့ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့အာဆီယံအတွင်းမှုချုပ်ရုံးသတင်းထုတ်ပြန်ထားပါတယ်။ငြိမ်းချမ်းရေးတည်ငြိမ်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့နဲ့ဒေတာရင်းပြည်သူတွေအကျိုးအရေးကြီးတဲ့အကြောင်းတွေကိုအလေးနဲ့ဆွေးနွေးခဲ့ကြတယ်လို့လည်းသတင်းထုတ်ပြန်ပါတယ်။ဩစတြေးလျနိုင်ငံဝန်ကြီးချုပ်ဟောင်းဂျူလီဘီရှော့ဟာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြင့်ပြီးခဲ့တဲ့နှစ်ဧပြီလကစတင်တာဝန်ထမ်းဆောင်တာပါ။
အေအော်ရီတိုင်းနဲ့မှာရှိတဲ့မြို့နယ်တွေကိုဗြိတိန်နိုင်ငံသားတွေအနေနဲ့မလိုအပ်ရခရီးမသွားကြဖို့အတွက်ဗြိတိန်နိုင်ငံသားရေးဌာနကဒီကနေ့ထောက်ပြန်ပါတယ်။ရခိုင်ပြည်နယ်နဲ့ထိစပ်နေတဲ့အေအော်ရီတိုင်းကကြံကင်း၊မြန်အောင်၊အင်ကပူ၊လေးမျက်နာ၊ရေကြီး၊တာပေါင်းပတိန်ဆတဲ့မြို့နယ်တွေကိုမလိုအပ်ရခရီးမသွားကြဖို့အတွက်ဗြိတိန်နိုင်ငံသားရေးယုံကခရီးသွားအတံပြုချက်အကြံပြုချက်ထုတ်ပြန်တာဖြစ်ပါတယ်။အရခတ်တော် AA နဲ့စစ်ကောင်စီတပ်တွေကြားဒီရခိုင်ပြည်နယ်တွေကတိုက်ပွဲတွေဟာအေယာဝတီတိုင်းထိကူးဆက်ပြန့်နှံ့နေချိန်မှာအေယာဝတီတိုင်းကမြို့နယ်တွေကိုမဖြစ်မနေလိုအပ်လို့တွားရတဲ့ခရီးမဟုတ်ရဲမတွားဖို့အတွက်ကိုဗြိတိန်နိုင်ငံသားရေးယုံကသတိပေးလိုက်တာဖြစ်ပါတယ်ရှင
်။ထိုင်းနိုင်ငံမှာဒီကနေ့ဗုဒ္ဓဟူးနေ့ဇန်နဝါရီလပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ဇန်နဝါရီလ22ရက်နေ့ကစတင်ပြီးလိန်လူချင်းတရားဝင်ထင်မြန်လက်ထပ်ခွင့်ဥပဒေအသက်ဝင်ပြီဖြစ်တဲ့အတွက်ဘန်ကောက်မြို့ကရာနဲ့ချီတဲ့လိန်လူစုံမဲ့သူဇုံတွေတွေလက်ထပ်ကြပါတယ်။နိုင်ငံတကာမှာရှိတဲ့ထိုင်းတန်ယုံတွေကလည်းလိန်လူချင်းတရားဝင်ထင်မြန်လက်ထပ်ခွင့်တွေစတင်လျှောက်ထားနိုင်ပြီလို့ကြေညာထားပါတယ်။ထိုင်းနိုင်ငံကထိုင်ဝမ်နဲ့နီပေါ်ပြီးရင်အရှိတောင်အာရှမှာလိန်လူချင်းလက်ထပ်ခွင့်ရှိတဲ့တတိယနိုင်ငံဖြစ်လာပါတယ်။လက်ထပ်ခွင့်ရှိတဲ့ဥပဒေမူကြမ်းကိုစက်တင်ဘာလ24ရက်နေ့ကတရားဝင်ဥပဒေဖြစ်လာခဲ့ပြီးထိုင်းဘုရင်မင်းမြတ်ကအတည်ပြုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။တဲ့နေကိုမဆုမြမွန်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေမတင်ဆက်မီသတင်းပေးပို့ချက်တွေကိုဥစွာတင်ပြပေးပါမယ်ပထမအဆုံးကတော့စစ်ကောင်စီရဲ့သမ္မတထရန့်အစိုးရအပေါ်သဘောထားနဲ့စပါမယ်အမေရိကန်သမ္မတဒေါ်နယ်ထရန့်သမ္မတဖြစ်ကျန်းစစ်သားကျန်းသစ်စာတင်ဆိုပြီးတာဝန်ထမ်းဆောင်မှုအပေါ်အပြုသဘောဆောင်စွာမြင်မိတဲ့အကြောင်းနဲ့သူ့လက်ထက်မှာနှစ်နိုင်ငံဆက်ဆံရေးတိုးတက်လာဖို့မျှော်လင့်တဲ့အကြောင်းစစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောဆိုပါတယ်မြန်မာဒီမိုကရေစီရေးလှုပ်ရှားသူတချို့ကတော့သမ္မတဒေါ်နယ်ထရန့်ရဲ့အမေရိကန်ပြည်ထောင်စုသားပထမဆိုတဲ့ဦးစားပေးမူဝါဒအောက်မှာမြန်မာရေးထောက်ခံအားပေးမှုတွေမိမ့်မိန်သွားမလားဆိုပြီးစိုးရိမ်နေကြပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့အလိမ္မာကပြောပြမှာပါ။
ဇန်နဝါရီလ20ရက်နေ့ကအမေရိကန်ပြည်ထောင်စုရဲ့48ရောက်မြောက်သမ္မတအဖြစ်ကျန်းသစ္စာကျင်းဆိုပြီးတော့တာဝန်စတင်ထမ်းဆောင်နေတဲ့ဒေါ်နယ်ထရမ့်အဆိုရနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုခုလိုပြောပါတယ
်နိုင်ငံတကာဆက်ဆံရေးကိုကျင့်သုံးတဲ့အခါမှာနိုင်ငံတကာမှာမိဘမပြတ်ဆက်ဆံရေးအပြုသဘောဆောင်တဲ့ကောင်းမွန်တဲ့ဆက်ဆံရေးများဖြစ်ပေါ်လာစေဖို့အလေးထားပါတယ်အမေရိကန်နိုင်ငံမှမဟုတ်ပါဘူးတခြားနိုင်ငံတွေနဲ့လည်းမိဘမပြတ်ဆက်ဆံရေးကောင်းမွန်တဲ့ဆက်ဆံရေးတိုးမြင့်မှုများဆောင်ရွက်ဖို့အမြဲတမ်းအလေးထားဆောင်ရွက်လျက်ရှိပါတယ်အမေရိကန်နိုင်ငံမှာလည်းသမ္မတအသစ်ဒေါ်နယ်ထရန့်သမ္မတဖြစ်လာတဲ့အခါမှာလည်းကျွန်တော်တို့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအစိုးရအနေနဲ့အပြုသဘောဆောင်တဲ့ထင်မြင်ချက်တွေကိုပဲအပြုသဘောဆောင်တဲ့လိုလားချက်တွေကိုပဲကျွန်တော်တို့မြင်မိပါတယ်တနိုင်ငံဆက်ဆံရေးသည်ပုံမှန်တိုးတက်လာနိုင်မယ်ဆိုတဲ့အကောင်းမြင်တဲ့ရှုမြင်ချက်ကပဲခါပဲရှုမြင်တယ်လို့ပြောစင်ပါတယ်
လေလာသူတွေကလည်းအမေရိကန်အကျိုးစီးပွားကိုသာဦးစားပေးမဲ့အစိုးရတည့်ရဲ့မူဝါဒတွေအောက်မှာမြန်မာအရေးနဲ့ဒီမိုကရေစီလှုပ်ရှားမှုတွေအပေါ်အမေရိကန်ပြည်ထောင်စုရဲ့ထောက်ခံပေးမှုလျော့လဲသွားနိုင်တယ်လို့ခန့်မှန်းပြောဆိုပါတယ်သမ္မတဒေါ်နယ်ထရမ့်အရင်45ရောက်မြောက်အမေရိကန်သမ္မတအဖြစ်တာဝန်ယူခဲ့တဲ့ပထမသမ္မတတက်တဲ့အချိန်တွေမှာလည်းမြန်မာနိုင်ငံအရေးကိုအလေးထားခဲ့တာမရှိဘူးလို့လေးလာသူတချို့ကဝေဖန်သုံးသပ်ပါတယ်။သမ္မတဂျိုးဘိုင်ဒန်အုပ်ချုပ်ခဲ့တဲ့ကာလအတွင်းအမေရိကန်အစိုးရဟာစစ်ကောင်းဆောင်တဲ့မိသားစုဝင်တွေစစ်တပ်ကိုလက်လက်ထုတ်လုပ်ဖို့ကူညီနေသူတွေလေယာဉ်စီးတင်သွင်းပေးတဲ့လူပုဂ္ဂိုလ်တွေကုမ္ပဏီတွေကိုပြစ်ပတ်ထားတဲ့အရေးယူတန်ခတ်ပိတ်ဆို့တာတွေပြဋ္ဌာန်းခဲ့ပါတယ်။စစ်ကောင်စီကိုစန့်ကျင်နေတဲ့အဖွဲ့အစည်းတွေကိုလက်လက်မဟုတ်တဲ့အကူအညီပေးလိုက်ဖို့တဲ့ထောက်ပံ့ကူညီလိုက်မဲ့ဘာမာ at ဥပဒေပြဋ္ဌာန်းလိုက်ခဲ့သလိုမြမအရေးကိုအရေးပေးလှုံ့ဆော်တာတွေလှုံ့ဆော်ပေးခဲ့ပါတယ်။တချို့နိုင်ငံရေးလေးလာသူတွေကလည်းမြမနိုင်ငံအရေးဟာမ မြန်မာနိုင်ငံအရေးဟာ Republican ရော Democrat ပါပါတီစည်းနှစ်ခုစလုံးကထောက်ခံအားပေးခဲ့တဲ့အစဉ်အလာတွေရှိတာကြောင့် American လွှတ်တော်အတွင်းမှာတော့ထောက်ခံအားပေးမှုတိတိတတ်တတ်လျော့သွားဖို့မဖြစ်နိုင်ဘူးလို့မျှော်လင့်နေကြပါတယ်။ဘာပဲဖြစ်ဖြစ်သမ္မတ Donald Trump လက်ထက်မှာမြန်မာအရေးစိတ်ဝင်စားမှုအရင်နဲ့စာရင်လျော့လဲသွားမှာကိုတော့မျှော်လင့်ထားရမယ်လို့နိုင်ငံရေးလှိလာသုံးသပ်သူတူဦးက VOA ကိုပြောပါတယ်။ဒါပေမဲ့လည်းတရုတ်နဲ့ဆက်ဆံရေးချိန်ဝေရှာညှိရာမှာမြန်မာနိုင်ငံနဲ့ဆက်ဆံရေးကိုထည့်သွင်းစဉ်းစားလာနိုင်တယ်လို့သူကသုံးသပ်ပါတယ်
။ဒေါ်နေထရမ့်မှာမြန်မာအရေးပေါ်ဘယ်လိုသဘောထားမလဲဆိုတာကိုတော့ပြောရခက်တယ်။တမားကင်းတို့သူကပမာပြည်ပင်လယ်ရှိတယ်ဘယ်လိုဆိုတာတောင်မှသိချင်မှသိမယ်။သို့တော်အချိုးစီပွားသူရဲ့အမေရိကန်ပထမဆိုတဲ့အချိုးစီပွားတရုတ်တို့ဝါလို့နေရင်ဆိုင်လာလေအဲ့လိုရင်ဆိုင်ရမယ်ရင်ဆိုင်လာမယ်ဆိုတဲ့အကျိုးစီးပွားပေါ်မှာမူတည်ပြီးတော့ဗမာကြီးရဲ့ဆက်နွယ်ပတ်သက်လာတာမျိုးလေရှိအောင်ရှိနိုင်တယ်ဆိုတော့ပြောရခဲ့ပါတယ်နိုင်ငံတိုင်းဝန်ကြီးတောင်ယူတဲ့လူကဘူတောင်းနဲ့ပတ်သက်လို့နော်ကျင်းပါတယ်သဘောထားရှိတယ်ဆိုတော့သူ့အချွေရံကြီးရဲ့အပေါ်မှာလည်းအတိုင်းအတာတစ်ခုကျတော့မူတည်မယ်ကျင်းပါတယ်
အမျိုးသားညီညွတ်ရေးအစိုးရ NUG တာဝန်ရှိသူတဦးကတော့ Trump Donald Trump ရွေးကောက်ပွဲအလိုက်ရခဲ့တဲ့အကြောင်းကြေညာခဲ့တဲ့ပြီးခဲ့တဲ့ November လအတွင်းကဒီလိုအလိုက်ရတာကိုဝမ်းသာတဲ့အကြောင်း Trump Donald Trump အစိုးရတဲ့အနေနဲ့မြန်မာပြည်သူတွေကိုဆက်လက်ထောက်ခံအားပေးနေမယ်လို့ပြောလေကြောင်း Washington မြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင
်အလိမ်မှာပြောပြသွားတာပါအခုဆက်လက်ပြီးတော့မြင်းကြံမြို့နယ်ကခလေးစစ်သားအကြောင်းပြောပြပေးပါမယ်။မြင်းကြံမြို့နယ်အတွင်းစစ်ကောင်စီကိုလက်နက်ကင်တိုက်ခိုက်နေတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တစ်ဖွဲ့မှအသက်မပြည့်သေးတဲ့ကလေးတွေကိုတပ်သားအဖြစ်လက်ခံထားတယ်လို့ကလေးမိဘတအူးနဲ့ဒေသခံတချို့က VOA ကိုပြောပါတယ်။သက်ဆိုင်ရာတပ်ဖွဲ့ကတော့နယ်မြေအခြေအနေအရအဆင်ပြေတဲ့အချိန်မိဘတွေထံပြန်လွှဲပေးမယ်လို့ပြောပါတယ်။သူတို့ရဲ့လုံခြုံရေးအရာလက်ခံထားတာဖြစ်တယ်လို့ပြောဆိုပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းအသက်18နှစ်ပြည့်ပြီးကျမရဲ့ကောင်းတဲ့သူကိုသာတပ်သားအဖြစ်စုဆောင်းဖို့ညွှန်ကြားထားတယ်လို့ပြောဆိုပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလှိုင်ကပြောပြပေးပါပါ
။မန္တလေးတိုင်းမြင်းကြံခရိုင်အတွင်းစစ်ကောင်စီကိုလက်နက်ကင်တိုက်နေတဲ့ဒေသခံကာကွယ်ရေးတပ်တိုင်ရင်ကိုဘလက်တိုက်ကအဖွဲ့မှာအသက်မပြည့်သေးတဲ့ကလေးငယ်တွေကိုလက်ခံထားတယ်ဆိုပြီးဒေသခံကလေးမျိုးပါတယောက်က VOA ကိုပြောပါတယ်။တိုင်ရင်ကိုထဲမှာရောက်နေတဲ့သူသားဟာအသက်15နှစ်ခွဲပဲရှိသေးတဲ့အတွက်မိဘရင်ခွင်နဲ့ပြန်ရောက်စေချင်တဲ့အကြောင်းပြောဆိုတာပါ။ဟု
တ်ပြီ။ဒါတော့ဖြေပါတယ်။အဲ့ဒါအပြည့်ကလည်းဖြစ်စီပေါ့။ငယ်ငယ်လေးနဲ့ဘယ်နဲ့ရောက်နေရပေါ့။ဟုတ်။ဘယ်ကလည်းသူတို့တိုက်ခိုက်နေတဲ့တန်းတူးလက်ချက်နဲ့မရှိတော့ဘူးပေါ့။အဲ့ဒါမျိုးဟိုအဲရလည်းကျွန်မထိတ်သိမ်းခံထားရကျဲ။ဒါဒီသားလေးတော့အောက်ထည့်ရှိတာဆိုဒီသားလေးကိုကျွန်မပြန်လို့ဒီမှာပေါ့ဒီကလည်းမသိအောင်ဖိတ်ခေါ်တော့တာဒီကခရိုင်ရင်းကိုလို့ဒီဒင်းကြပါလေအဲ့ဒါကျမအနေနဲ့လည်းဒီကျမကလေးကျမကိုပြန်လို့ခြင်းနေအကြောင်းပေါ့ကျမကမှဆုံးရှုံးထားရရတဲ့အတွက်ဘလို့မှဒီအသားကတော့တက်လည်းမရှိသေးလို့လက်မခံနိုင်တဲ့အကြောင်းပေါ့ကျမရင်းကိုနဲ့ကျမပြန်ရိုက်ပူလာ
မြင်းကြံခရိုင်တက်ရင်းကိုဘလက်တိုက်ကအဖွဲတပ်ဖွဲ့ကောင်းဆောင်မိုက်ခဲကတော့စစ်တပ်ရဲ့လူသစ်စုဆောင်းမှုတွေကနေတင်းရှောင်သူတွေနဲ့ချေချောက်ခံထားရသူတွေကိုကာကွယ်ဖို့လူငယ်တွေကိုလက်ခံထားတဲ့အကြောင်းနဲ့မိဘလက်ထဲပြန်ပို့ဖို့ဆိုတာနည်းမြေအခြေအနေပေါ်မူတည်တဲ့အကြောင်း VOA ကိုပြောပါတယ
်ကျွန်တော်တို့ရှိရဗျာဟုတ်ရှိရဆိုတာကျွန်တော်တို့ဆိုတော့လက်ရှိလောလောဆယ်အနေအထားတစ်ခုမှာသက္ကသရဲ့ချင်းချောက်ချင်းပေါ်တော့အဲဖြန်ရတယ်ပေါ့နော်ပြီးလို့ချင်းဒီပေါ်တာဆွဲဖို့ပေါ့နော်ပေါ်တာဆွဲမှာကြောက်တဲ့လူတွေတော့ကျွန်တော်တို့ကတီးကြလက်ခံထားတာပါအဲမိဘတွေကပြန်လာခုံးမယ်ဆိုတာနယ်မြေချင်းနေရတော့မူတည်ပါတယ်နယ်မြေချင်းနေရမူတည်တယ်ဆိုတာကဟိုတော့ဒီကျွန်တော်တို့ဘက်ကစုမှုသွားတဲ့အနေထားတစ်ခုဆိုရင်တော့ကျွန်တော်တို့ပြန်ထည့်ပေးမှုရှိပါတယ်အားလုံးကိုတင်နေပြတာဌာနချုပ်စခန်းပဲလीနော
်တရင်ကိုအနေနဲ့စစ်ပညာသင်ကြားပေးတဲ့ကလေးငယ်တွေကိုရှေ့တန်းစစ်မျက်နှာပြင်ပို့မှာမဟုတ်ဘဲနောက်တန်းမှာသာရုံးကိစ္စတွေလှုပ်ဆောင်ခိုင်းတယ်လို့လည်းတပ်ဖွဲ့ခေါင်းဆောင်မိုက်ခဲကပြောပါတယ်လာရောက်ခေါ်ဆောင်တဲ့မိဘတွေလက်ထဲကလေးငယ်တွေပြန်ပို့ပေးခဲ့တာတွေရှိတယ်လို့လည်းပြောပါတယ်ဒေသခံတချို့ကတော့ Black Tiger အဖွဲ့မှာအသက်မပြည့်သေးတဲ့တပ်ဖွဲ့ဝင်တချို့ကိုရှေ့တန်းစစ်မျက်နှာပြင်ခေါ်ဆောင်တာတွေရှိတယ်လို့ပြောဆိုပြီးတပ်ဖွဲ့တွေကနေထွက်ခွင့်မရလို့ထွက်ပြေးကြတဲ့သူတွေလည်းရှိတယ်လို့ဆွဆွဲပြောဆိုပါတယ်။တိုင်ရင်ကိုအနေနဲ့စစ်တပ်စိုးမိုးနေပြီမဟုတ်ပဲဒေသခံကာကွယ်ရေးတပ်ဖွဲ့တွေစိုးမိုးထားတဲ့ဒေသကအသက်မပြည့်သေးတဲ့ကလေးငယ်တွေကိုပါတပ်သားအဖြစ်လက်ခံထားတယ်ဆိုပြီးငင်းကြံဒေသခံတယောက်ကလည်းပြောပါတယ်
ဒီမြင်းမြန်ဘလက်တိုက်ရင်ကူလက်ခံတယ်ဆိုတော့ကျွန်တော်တနေ့လုံးမိရပါဘူးကျွန်တော်မြင်းမြန်တနေ့လုံးမြို့ပေါ်လိုမျိုးပေါ့နော်တခြားလူတို့ထိမ့်ကျုံနေနေလိုမျိုးပြရပါဘူးနော်ငါးဆက်ချောက်လေးတွေဖက်ပြလာတဲ့အထိကျွန်တော်တို့ကနည်းနည်းလက်ခံရရကြအဲ့လိုပုံပဲနဲ့ဒီတော်တော်လိုင်းရင်တက်ဒီစုမှုထားတဲ့ဒီကြေးရွာဘက်ဒီမှာပေါ့နော်က ူတော့ဒီမှာကြတော့အဲ့လိုကလေးလေးအဲ့ကလေးလေးကကြတော့ဘေးပေါ်တာမှမဆွဲဘူးအနေကဖွဲ့တဲ့ကလေးလေးငယ်လုံးနဲ့သူအသက်ရွယ်နဲ့အဲဒါခုလိုက်ပြောတဲ့စစ်တင်နန်းပေါ့စစ်တင်နန်းပါနဲ့လိုက်လုံနန်းကိုခဲရင်းနဲ့အဲ့လိုမင်းတို့မျိုးနဲ့အိုးနေပါအောင်ဆိုပြီးတော့ဒါဟိုသူနေကံဖွဲ့တဲ့ကတားတာအဘလတ်ကတာမခေါ်ဘူးဆိုရင်သူတို့ကသွားမှာမဟုတ်တတ်မပြည့်အတွက်
တချို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတော့ဆွေမျိုးသားချင်းတွေကကာကွယ်ရေးတပ်ဖွဲ့ဝင်ဖြစ်လို့မြို့ပေါ်မှာနေထိုင်မယ်ဆိုရင်အသက်အန္တရာယ်ချင်းချောက်ခံရမှာဆိုရင်လို့အသက်မပြည့်သေးတဲ့ကလေးငယ်တချို့ကိုခေါ်ဆောင်ထားတာလို့ပြောပါတယ်ကာကွယ်ရေးတပ်ဖွဲ့မှာခေါ်ဆောင်ထားပေမဲ့ဒီလူငယ်တွေကိုစစ်တင်နှံပေးတာမရှိဘူးလို့ညင်းဆိုပါတယ်အပြန်အလှန်ဆွဆွဲချက်တွေညင်းဆိုချက်တွေနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတည်ပြုချက်ရဖို့စူးစမ်းနေဆဲဖြစ်ပါတယ်မြို့သားညီညွတ်ရေးအစိုးရ NUG ဝန်ကြီးချုပ်ရုံပြောရေးဆိုခွင့်ရှိသူကိုနေဖုံးလကတော့စစ်ကောင်စီကိုလက်နက်ကင်တိုက်တဲ့တပ်ဖွဲ့တွေထဲမှာအသက်16နှစ်ပြည့်ပြီးကျန်းမာရေးကောင်းမွန်သူပြစ်မှုကင်းရှင်းသူဖြစ်ရမယ်လို့ညွှန်ကြားထားတဲ့အကြောင်း VOA ကိုပြောပါတယ်
။ကာကွယ်ရေးဝန်ကြီးဌာနရဲ့ဒီတပ်သားတွေစုဆောင်ရေးမူဝါဒမှာကျွန်တော်တို့အသက်16နှစ်ပြည့်ပြီးသူဖြစ်ရမယ်။နောက်ပြီးစစ်မှုတိုင်းအလုံးလုံးတဲ့ကျန်းမာရေးအခြေအနေရှိရမယ်။နောက်ရာဇဝတ်မှုကင်းရှင်းသူဖြစ်ရမယ်စသဖြင့်ပေါ့နော်။အဲဒီလိုမျိုးအချက်အလက်တွေရှိပါတယ်။ဒီအချက်အလက်တွေနဲ့ကိုက်ညီမှသာလေကျွန်တော်တို့တပ်သားတွေဖြစ်ကျွန်တော်တို့ပါဝင်권ရှိတာဖြစ်ပါတယ်ဗျ။เนาะအဲ့တို့ကြောင့်မလို့ဒီလိုမျိုးအသက်16နှစ်မပြည့်သေးတဲ့ကလေးသူငယ်တွေကိုကျွန်တော်တို့တပ်သားတည်းဖြစ်စုဆောင်လို့မရဘူး။အဲဒီစစ်တင်တာလည်းပေးလို့မရပါဘူးဗျ
။မြန်မာနိုင်ငံမှာကလေးစစ်သားအသုံးပြုတာတွေပပျောက်ဖို့အတွက်2012ခုနှစ်မှာတာဝန်ယူခဲ့တဲ့တမရဟောင်းဦးသိန်းစိန်အစိုးရလက်ထက်ကုလသမဂ္ဂနဲ့သဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ဇွန်လကထုတ်ပြန်တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့ကလေးငယ်များနဲ့လက်နက်ကန်ပဋိပက္ခဆိုင်ရာအစီရင်ခံစာမှာမြန်မာစစ်တပ်နဲ့နယ်ကြားဆောင်တပ်တွေအပါအဝင်လက်နက်ကန်ပဋိပက္ခကြားမှာရာနဲ့ချီတဲ့ကလေးငယ်တွေအသက်မပြည့်ပဲစစ်သားအဖြစ်ခိုင်းစေခံနေရဆဲဖြစ်တဲ့အကြောင်းဖော်ပြခဲ့ပါတယ်စစ်ကောင်စီကတော့ကုလသမဂ္ဂအစီရင်ခံစာပါဖော်ပြချက်တွေဟာချက်ကားထားတာဖြစ်ပြီးမဟုတ်မှန်ဘူးဆိုပြီးညှင်းဆိုခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြသွားတာပါဆက်လက်ပြီးတော့ရခိုင်ပြည်နယ်ဘက်ကကုန်းစည်စီစဉ်မှုအခြေအနေကိုတင်ပြပါမယ်ရခိုင်ပြည်နယ်မှာဒကြောပြန်တိုက်ပွဲတွေစတင်ခဲ့ပြီးပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလကနေဒီကနေ့အထိရခိုင်ပြည်တွင်းတရားဝင်ကုန်းစည်စီစဉ်မှုတွေရပ်တန့်နေဆဲဖြစ်ပြီးကုန်းစည်ရှားပါးတာတွေကိုစင်းနှုံအစမတန်မြင့်တက်တာတွေကိုဒေသခံတွေခံရတာလာပေါင်းများစွာရှိပြီးဖြစ်ပါတယ်ဒီအပိုင်းဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေကအခြေခံစားကုန်တချို့ဝင်ရောက်လာပေမဲ့လည်းစားဝတ်နေရေးအခက်အခဲတွေကတော့ကြုံနေရဆဲပဲလို့ဒေသခံတွေကပြောပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုစံကျော်ကပြောပြမှာပါ
ရခိုင်ပြည်နယ်ဟာဒေသတွင်းအခြေခံစားသောက်ကုန်တွေအတွေ့ပြည်မကိုအဓိကမှီခိုနေရတဲ့ပြည်နယ်တစ်ခုဖြစ်ပြီးတကြော့ပြန်တိုက်ပွဲစတင်ခဲ့တဲ့ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလကနေဒီကနေ့အထိရခိုင်ပြည်တွင်းကုန်စည်စီးဆင်းမှုတွေအလုံးကိုစစ်ကောင်စီကပိတ်ပင်ခဲ့ပါတယ်။ဒါကြောင့်လည်းပြည်နယ်အတွင်းမှာကုန်ပစ္စည်းရှားပါးတာတွေနဲ့ကုန်စည်နှုံအဆမတန်မြင့်တက်တာတွေကိုဒေသခံတွေလမ်းနဲ့ချီရင်ဆိုင်နေကြပါတယ်။ဒါပေမဲ့လည်းဒီလတွေအတွင်းကုန်တဲ့တချို့ကဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယကအခြေခံစားသောက်ကုန်တချို့ကိုလမ်းကြောင်းအမျိုးမျိုးနဲ့တင်ပို့ခဲ့ကြပါတယ်။ဈေးနှုန်းတွေလည်းအရင်နဲ့စာရင်အနည်းငယ်ဈေးကျလာတဲ့အကြောင်းရခိုင်ဒေသခံအမျိုးသမီးတူဦးက VOA ကိုပြောပါတယ
်။အခုနောက်ပိုင်းကျတော့ဘယ်လိုမျိုးဖြစ်နေလဲဆိုလို့ရှိရင်ဒီဖက်မှာကဟိုဟာဒီတလားအတိုးအတွင်းပေါ့နော်ဒီတလားအတိုးအတွင်းဟိုဟာလောက်မှာဒီအခြေခံစားသောက်ကုန်တွေကဒီဟိုဈေးနှုန်းတွေတချို့ကုန်စည်ရင်းတွေဆိုလို့ရှိရင်ကျဆင်းတဲ့ဟာတွေရှိတယ်ပေါ့နော်ဥမာဘယ်လိုမျိုးဟာတွေလဲဆိုလို့ရှိရင်အရှုံမုံတို့ဟိုကျက်သွင်းနေတို့ပေါ့နော်ကျက်သွင်းဖြူတို့အမေနောက်ပြီးတော့ဒီဂျင်းတို့ပေါ့နော်အဲ့လိုဟာမျိုးတွေဆိုလို့ရှိရင်လည်းဒီဈေးနှုန်းတွေကကျားနေတဲ့ဟာတွေရှိရယ်ပေါ့နော်ဒါပေမဲ့လည်းဟိုဟာဒီတပိတ်တာက2000 3000အဲ့လိုဟာမျိုးလောက်တော့ကြာတယ်ပေါ့နော်အဲ့လိုဟာမျိုးတွေရှိရယ်
ကုန်စည်နှုန်းကျဆင်းလာတယ်ဆိုပေမဲ့အခြေခံစားသောက်ကုန်တချို့လောက်သာကျဆင်းလာတာဖြစ်ပြီးဈေးဝါးနဲ့တခြားပစ္စည်းတွေဈေးနှုန်းတွေကတော့ဆက်လက်မြင့်တက်နေဆဲဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်အလုတ်ကန်ခွင်လန်းတွေလည်းရှားပါနေသေးတာကြောင့်ဒေသခံတွေရက်တည်ရက်ဆက်လက်ခက်ခဲနေကြဆဲဖြစ်တယ်လို့သူကဆက်ပြောပါတယ်
။ဒီအခြေခံဟိုလက်လုံးလက်စားတွေအနေနဲ့ရောဒီပြီးလို့ရှိရင်လည်းဒီလူလက်တန်းစားအနေနဲ့ရောပေါ့နော်ဒီကုန်စည်နှုန်းတွေကအဲ့လိုမျိုးဟိုကျဆင်းတဲ့အပိုင်းကိုမရောက်သေးတဲ့အတွက်ကြောင့်မို့လို့အခက်ခဲကတော့ရှိနေကြတယ်သူတို့လေးတွေပါအဲပြီးလို့ရှိရင်လည်းဒီဥမာဘယ်လိုမျိုးအခက်ခဲတွေဆိုလို့ရှိရင်လည်းဒီအခြေခံထိမမတခါဒီဟိုဟာဒီအမျိုးသားမရှိပဲအိမ်ထောင် ဦးစီးလုံနေတဲ့ဒီအမျိုးသမီးအင်ထောင်စုတွေဆိုလို့ရှိရင်လည်းအဲပို့ပြီးတော့အဲ့လိုဟာမျိုးတွေဆိုလို့ရှိရင်အခက်အခဲကပို့ပြီးတော့ဖြစ်တယ်ပေါ့
လက်ရှိမှာတော့နယ်ဆက်ကုံသွေးလမ်းကြောင်းရှိတဲ့ဘူးတိရောင်မောင်တော်အပါဝင်ရခိုင်ပြည်နယ်ကမြို့နယ်14မြို့နယ်ကိုအာရခတ်တပ်တော် AA ကတိမ့်ပိုက်ထိန်းချုပ်ထားပါတယ်ဒါပေမဲ့လည်းဒီကနေ့အထိနယ်ဆက်ကုံသွေးရေးလမ်းကြောင်းတွေတရားဝင်ဖွင့်လှစ်နိုင်ခြင်းမရှိသေးပါဘူးရခိုင်ပြည်နယ်အတွက်လိုအပ်တဲ့အခြေခံစားသောက်ကုန်တွေကိုရခိုင်ပြည်နယ်နဲ့အိန္ဒိယနိုင်ငံတွေဖြစ်တဲ့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကခက်ခက်ခဲခဲတင်သွင်းနေရဆဲဖြစ်တဲ့အကြောင်းရခိုင်ကုန်သည်တယောက်က VOA ကိုခုလိုပြောပါတယ
်။ကုန်ကျစရိတွေကတအားများတယ်လေ။ပြီးရင်လမ်းဖြည့်တွေကလည်းတအားကျန်နေတော့အခက်ခဲတွေကတော့အများကြီးပါပဲမျိုးစုံပါပဲ။ကျွန်တော်တို့ဟိုဖြစ်စီချင်တာကလမ်းဖြည့်တွေကိုချောမွေးစီချင်တယ်။အဲ့လိုဆိုရင်တော့ပြည်သူတွေလည်းတက်တာတုံးရမယ်။ဟိုကုန်သေးတယ်လေဟိုတဟိုတတတတနဲ့ခီးတော့လာလို့ရတာပေါ့
အာရခတ်တတော်အေကတော့သူတို့ထိန်းချုပ်နယ်မြေတွေမှာအုပ်ချုပ်ရေးလုပ်ငန်းတွေနဲ့ပြည်သူဝန်ဆောင်မှုလုပ်ငန်းတွေကိုလှုပ်ဆောင်နေပြီလို့ပြောဆိုထားပေမဲ့လေဒေတာတွင်းကုန်စည်စီစဉ်မှုနဲ့နယ်စပ်ကုန်သွယ်ရေးအခြေအနေနဲ့ပတ်သက်ပြီးတော့တစုံတရာထုတ်ပြန်ထားတာမတွေ့ရှိရသေးပါဘူးဒါအပြင်လက်နက်ကိုက်တိုက်ပွဲတွေနှစ်နဲ့ချီကြာလာတဲ့ရခိုင်ပြည်နယ်ရဲ့စီးပွားရေးဟာလက်ပတ်မှုလုံးဝမရှိသလောက်နေပါရပ်တန့်နေရဆိုပြီးကုလသမဂ္ဂအဖွဲ့အစည်းတွေကပြီးခဲ့တဲ့နှစ်ကုန်ပိုင်းကပြောဆိုထားပါတယ်ပရိပကဆက်ပြီးကြာလာမယ်ဆိုရင်ဒေသခံပြည်သူနှစ်သန်းကျော်အငတ်ပေးဆိုင်မဲ့အနေရရှိနေတယ်လို့လဲကုလသမဂ္ဂအဖွဲ့အစည်းတွေကတတိပေးပြောဆိုထားပါတယ်ခင်ဗျာ
ကိုစံကျော်ပြောပြသွားတာပါဆက်လက်ပြီးတော့လာအိုရောက်မြန်မာအလုံသမားတွေရဲ့အခြေအနေကိုတင်ပြပေးပါအောင်မယ်လာအိုနိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံသားတွေကန်ဆောင်ထားတဲ့နေထိုင်ခွင့်စာအုပ်နေရာမှာစမတ်ကတ်တွေနဲ့ရွှေတိရိယံအုပ်ချုပ်ရေးဌာနကမကြခင်ပါပဲအစားထိုးပေးသွားဖို့ရှိနေပါတယ်လာအိုနိုင်ငံမှာကြားဖြန်းလို့ခေါ်တဲ့အွန်လိုင်းငွေလိမ်ကိန်းတွေကိုနှိမ့်နှင်းရှင်းလင်းနေတဲ့အချိန်ထဲမှာပဲနိုင်ငံခြားသားရွှေပြောင်းအလုံသမားတွေနဲ့လုပ်ငန်းအနေနဲ့မှတ်တမ်းအချက်အလက်တွေကိုလာကိုအစိုးရကပို့ပြီးစီစစ်လာပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုတော့ကိုရန်နိုင်ကပြောပြမှာပါ
တရုတ်နဲ့တကူပြည်တော်နဲ့လောင်မားရှိတဲ့မြန်မာအပါအဝင်နိုင်ငံသားအလုပ်သမားတွေကို digital နီးနဲ့အချက်အလက်တွေသိမ်းဆည်းထားတဲ့ smart card တွေပြောင်းလဲထုတ်ပေးဖို့လောင်ရှိတရီကန် data အုပ်ချုပ်ရေးပိုင်းကပြင်ဆင်နေတယ်လို့လောင်ရောက်မြန်မာနိုင်ငံသားတွေကပြောပါတယ်အရင်ကသူတို့ထုတ်ပေးထားတဲ့ယာယီနေထိုင်ခွင့်နေရာမှာအစားထိုးဖို့ဖြစ်ပါတယ်ဒါကကြားဖြတ်လို့ခေါ်တဲ့ online ငွေလိမ်ဂိုင်းတွေကိုနေနေတာနဲ့ဆက်ဆက်နိုင်တယ်လို့မြန်မာရှိပြောင်းအလုပ်သမားတချို့ကသုံးသပ်ပါတယ်လောင်ရှိတရီကန် data ကယာနဲ့ချီတဲ့ဆက်သွယ်ရေးနဲ့online ငွေကြေးလိမ်တဲ့သူတွေကိုလာအိုဆိုရကပြီးခဲ့တဲ့ရက်ပိုင်းအတွက်မှာဖမ်းဆီးခဲ့ပါတယ်။နိုင်ငံပေါင်း16နိုင်ငံကလူတွေကိုဖမ်းဆီးခဲ့တယ်လို့ကြေညာခဲ့တာကြောင့်မြန်မာနိုင်ငံသားတချို့လည်းပါနိုင်တယ်လို့လာအိုရောက်မြန်မာတွေကခံမှန်းပါတယ်။အခု smart card တွေပြောင်းမဲ့အစီအစဉ်ကလည်းဒီကြားဖြတ်နိုင်နေတဲ့ဆက်ဆက်နိုင်တယ်လို့လာအိုရောက်မြန်မာနိုင်ငံသားတဦးက VOA ကိုပြောပါတယ်။
တချို့တလေကကြာလို့အဲ့လိုကြာဖြန်းလာလို့ဒီလိုသူတို့ကပေါ်ရသူတို့တစ်ခေပုံမှန်မုန်းကြည့်ပြီးတော့အချိန်မီမဟာနာတွေရှိတယ်သူတို့အဲ့လိုနေရာမှာသူတို့မသိခါတဲ့နေရာကိုဝင်စီးတဲ့နေရာရောရှိတယ်ရှိမှာပေါ့နော်အခုလေအကြောင်းလေးဖြစ်မလို့ဖြစ်နေဒါနဲ့အဲ့ဒီဗီဇာတွေအကြောင်းလေးဖြစ်နေလို့ပြန်လာကြတယ်ဒီတော့ကယာယီနေထိုင်ခွင့်အရင်ကဟာပုံမှန်ရင်းနှီးတာကကျွန်တော်ကတောက်ပန်ရလို့ပေါ့အခုကအတောင်မှန်စနေတဲ့လူပုံစံမျိုးအဲ့လိုမျိုးပြောင်းပြီးတော့ပြနေလို့ပြောတာကြားတယောက်ရေလာရေပေါင်းပြီးတော့ဒီမှာနိုင်ငံသားတွေကိုသူတို့ရဲ့နားလည်နေထုတ်ပေးထားတဲ့ဟာတွေပေါ့နော်အခုကဒီလာတင်းလာကပြောရှင်းတကူရှိနေလေအဲဒါပြောရှင်းတကူဆိုတော့သူတို့လည်းကောင်းကင်ကိုလည်းနှစ်တကူမှာလည်းကောင်းကင်ပုံပြလောက်ပဲ
ပြီးခဲ့တဲ့ဇန်နဝါရီ21ရက်နေ့ကလည်းတရုတ်လာအိုမြန်မာထိုင်းဗီယက်နမ်နဲ့ကမ္ဘောဒီးယားနိုင်ငံတွေကအရာရှိတွေယူနန်ပြည်နယ်ကုမင်းမြို့မှာတွေ့ဆုံပြီးတော့လန်ချမ်းမဲခေါင်ဒေသကတရားဥပဒေစိုးမိုးရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်နေဆက်ဖြတ်ကျော်ရာဇဝတ်မှုတွေကိုပူးပေါင်းနိုင်နေဖို့သဘောတူခဲ့ကြတာပါစစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်လာအိုနိုင်ငံမှာတရားမဝင်အလုပ်သွားလုပ်တဲ့မြန်မာတွေပို့ပြီးတော့များလာပါတယ်။ကြားဖြတ်လုပ်ငန်းတွေမှာလုပ်နေသူတွေရှိနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေလည်းရှိနေပါတယ်။အများစုကရွှေတရီကန်ဒေသထဲမှာရရအလုပ်ကိုလုပ်ကြကြောင်းမြန်မာနိုင်ငံသားတဦးကပြောပါတယ်။ဒါက
တော့အဲ့ဒီတော့တရားဝင်ရှိတယ်လို့မတရားဝင်လည်းရှိတယ်။အဲဒီကတော့များပါဖြင့်ဒီဟိုမှာကယ်လိုက်တာတွေဒီစီအဲ့နဲ့အယောင်ဝယ်ဝယ်ဆိုပြီးဒါမှမဟုတ်ရင်အလို့ချနေသားသမားတွေအဲ့လိုလူတွေရဲ့ကျွန်တော်အမင်းအဲ့မဲ့ရှိမယ်။ညာတော့အပြင်ကဆောက်လို့ရေးပိုင်းမှာကျွန်တော်တို့ပြုတ်ပိုင်းကုမ္ပဏီတွေကတော့ညာ
တယုတ်ဆိုးရဟာအွန်လိုင်းငွေလိမ်ဂိုင်းတွေကိုဖမ်းဆီးပေးဖို့အတွက်အိန္ဒိယထိုင်းလာအိုနဲ့မြန်မာနိုင်ငံတွေကိုပို့ပြီးတော့ဖိအားပေးနေတယ်လို့သတင်းတွေကရေးသားကြပါတယ်။မြန်မာနဲ့ထိုင်းနိုင်ငံလည်းအခုရက်ထဲမှာဒီကိစ္စတွေကိုနီးနီးကပ်ကပ်ဆွေးနွေးနေပုံရတယ်လို့သုံးသပ်သူတွေကပြောပါတယ်။မြန်မာစစ်ကောင်စီကတော့သူတို့တရုတ်ကိုလွှဲပြောင်းပေးခဲ့တဲ့အွန်လိုင်းရာဇဝတ်သား9000ကျော်ရှိတယ်လို့အခုလ21ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ထိုင်းကတော့မြန်မာနဲ့ကပ်နေတဲ့နယ်စပ်မှာလူကုန်ကူးမှုတွေအွန်လိုင်းရာဇဝတ်ဂိုင်းတွေကိုရှင်းလင်းဖို့လုံခြုံရေးကိုအထူးတင်းကျပ်ပြီးလူနေအိမ်တွေအထိလိုက်လံစစ်ဆေးနေပါတယ်။ ဒေသရဲလူကုန်ကူးတိုက်ဖျက်ရေးအဖွဲ့တွေရဲ့အစိုးရခန်းစားအရထောင်နဲ့ချီတဲ့အာရှနိုင်ငံသားတွေအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေမှာခိုင်းစေခံရပြီးတော့အများစုဟာမြန်မာ၊လာအိုနဲ့ကမ္ဘောဒီးယားနိုင်ငံကရာဇဝတ်ဂိုင်းတွေလက်ထဲမှာဖမ်းဆီးခိုင်းစေခံရတဲ့အကြောင်းပြောဆိုထားပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြသွားတာပါ VOA ရဲ့ကြာသပတေးနေ့ညဘက်အတန်လွင့်စီစဉ်တွေကိုဆက်လက်တင်ပြနေပါတယ်မကြမီပါပဲအပတ်စဉ်ကန်တာတွေကိုတင်ပြပေးပါအောင်မယ
် VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့ကြာသပတေးနေ့ညဘက်ရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါကျွန်တော်ရဲ့အတန်လွင့်စီစဉ်တွေကို VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတပိုင်းနဲ့တည်းထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျမ်းမာရေးတိုင်းရင်သတင်းလွှာအစီအစဉ်တွေကိုတင်ဆက်ပါအောင်မယ်အခုပထမအဆုံးကတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဇိုချင်းတို့ရဲ့နောက်ခံသမိုင်းဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါတယ်မြန်မာခေတ်ချင်းနိုင်ငံရေးအရှုပ်အထွေးတွေကိုနားလည်သဘောပေါက်ဖို့အတွက်ရှီလျားလာတဲ့ဇိုချင်းသမိုင်းကိုဥအောင်ခင်ကရေးသားတင်ပြထားပါတယ
်ချင်းပြည်နယ်မှာအခုဖြစ်ပေါ်နေတဲ့အခြေအနေတွေကိုအလွန်ရှုပ်ထွေးတဲ့ပြဿနာအဖြစ်ရှုမြင်နေကြတာများပါတယ်ဒါပေမဲ့ချင်းပြည်နယ်ရဲ့နောက်ခံသမိုင်းကြောင်းကိုကြည့်ပြီးလက်ရှိအခြေအနေကိုတော်တဲ့မူလို့ယူဆသူတွေလည်းရှိပါတယ်။ဒါကြောင့်မျက်မှောက်ခေတ်ကိုပို့ပြီးနားလည်နိုင်ဖို့ချင်းတိုင်းရင်းသားရဲ့နောက်ခံသမိုင်းကိုအရင်ဆုံးတင်ပြပေးရစေ။ဗမာကချင်းလို့ခေါ်ပြီးဘင်္ဂလီကကူကီ၊ရခိုင်ကခရိုင်၊အင်္ဂလိပ်ကလူရှိုင်းလို့ခေါ်တဲ့လူမျိုးဟာသူတို့ကိုသူတို့ဇိုလို့ခေါ်ကြောင်းဇိုပညာရှင်ဒေါက်တာဘွန်ဆွန်းကရှင်းပြထားပါတယ်။ကွဲလွန်သူဒေါက်တာဘွန်ဆွန်းရေးသားပြုစုတဲ့ဇိုသမိုင်းစာအုပ်ကိုမီဇိုရမ်ပြည်နယ်အိုက်ဇွန်ပြုံမှာ1986ခုနှစ်ကအင်္ဂလိပ်ဘာသာနဲ့ထောက်ဝေတာမှုအနည်း40နီးပါးရှိနေပါပြီ။ချင်းဆိုတဲ့ဝေါ်ဟာရဟာဇိုးစကားမဟုတ်ဘဲဇိုးလူမျိုးကိုအပြင်လူကခေါ်တဲ့စကားသာဖြစ်တယ်လို့ဆိုပါတယ်။ဇိုးဘာသာစကားဟာတိဘက်မြန်မာအုပ်စုဝင်မှာပါဝင်ပါတယ်။တရုတ်ပြည်အနောက်ပိုင်းကန်ဆုနယ်ရှမ်းစီဒေသကအနောက်တောင်ဘက်ကိုတပြေးပြေးရွှေ့ပြောင်းလာကြတဲ့မျိုးနယ်စုတွေထဲမှာဇိုလူမျိုးလဲပါဝင်ပါတယ်။ဒါကြောင့်လွန်ခဲ့တဲ့အနှစ်2000လောက်ကမြန်မာပြည်ထဲဝင်လာတဲ့ဇိုမျိုးနယ်စုဟာချင်းတွင်းနဲ့အေယာဝတီမြစ်စုံတွေ့ရာမြဝန်းဒေသမှာအခြေချပွဲရှိတယ်လို့ဒေါက်တာဘွန်ဆွန်းကခန့်မှန်းပါတယ်။ပမာတဲ့ဇိုပြည်မြန်မာပြည်ထဲဝင်လာသူတွေထဲမှာဇိုမျိုးနယ်စုလဲပါဝင်ပါတယ်။ဒါကြောင့်ဗမာတွေဝင်မလာမိကတည်းကဇိုမျိုးနွယ်စုဟာစကိုင်းနဲ့မုံရွာအကြားမှာအခြေချပြီးဇိုဘရင်နိုင်ငံကိုတည်ဆောက်နေလို့ဆိုပါတယ်။ကိုရစုမှယူနန်ဘရင်ရဲ့နန်ချောက်တက်တွေပြူမြို့တော်ဟန်လင်းကိုဖျက်ဆီးချိန်မှာဇိုဘရင်နိုင်ငံကိုပါဖျက်ဆီးသွားတယ်လို့ဆိုပါတယ်။မုံရွာမြို့နယ်ကချင်းဖရားလို့ခေါ်တဲ့စတုံးပင်မြင့်ကျောက်တုံးဟာဇိုဘရင်နိုင်ငံရှိတဲ့အကြောင်းတက်တွေပြနေပါတယ်တဲ့စကိုင်းနားမှာချင်းရွာလို့ခေါ်တဲ့အရာလည်းရှိပါတယ်ဇိုပြည်နိုင်ငံပြည်စည်းသွားတဲ့အခါဇိုမျိုးနွယ်စုဟာချင်းတွင်းမြစ်ကိုဖြတ်ကျော်ပြီးကလေးကပေါ်မြစ်တာနဲ့ရောနယ်မှာအခြေချကြပါတယ်ချင်းတွင်းမြစ်နောက်ဘက်ဒေသကိုရွှေ့ပြောင်းသွားကြတဲ့ဇိုမျိုးနွယ်စုဟာမြေလူရင်းပဋိပက္ခပြစ်ကြပါတယ်ဇိုအုပ်စုအရင်းကြီးဖြစ်ပွားတဲ့စစ်ပွဲတွေဟာ16ရာစုနဲ့18ရာစုမှာအပြင်းထန်ဆုံးနဲ့အကျယ်ပြန့်ဆုံးဖြစ်နိုင်လိမ့်မယ်လို့ဒေါက်တာဘွန်ဆွန်းကခန့်မှန်းပါလေ။အင်္ဂလိပ်မြန်မာပထမစစ်ပွဲဖြစ်တဲ့1824မှာမနီပူအခြေစိုက်ဗမာတွေကိုအင်္ဂလိပ်ကတိုက်ထုတ်ပြီးကျူးကျော်လာတဲ့အတွက်ပလက်ဝါကိုလက်လွတ်လိုက်ရပါတယ်။အင်္ဂလိပ်မလာခင်ကမနီပူတောင်တန်းမှာဇိုနဲ့နာဂမျိုးနွယ်စုတွေနေထိုင်ပါတယ်။ကပော့ဂျိုင်ဟွမ်းကိုတော့မနီပူနဲ့ဗမာတစ်လက်စီကြီးစိုးကြပါတယ်။ရခိုင်ဒေသကိုအင်္ဂလိပ်သိမ်းတဲ့အခါမှာအပေါ်ဂျိုင်ဝမ်ကိုခွဲခြမ်းပြီးနေနမိတ်သတ်မှတ်လိုက်တဲ့အတွက်အိန္ဒိယအခြေစိုက်ဇိုနဲ့မြန်မာအခြေစိုက်ဇိုဆိုပြီးနှစ်ချမ်းကွဲသွားပါတယ်။1826က1894အထိအနှစ်80နီးပါးဇိုမျိုးနွယ်စုကအင်္ဂလိပ်အုပ်စိုးမှုကိုဆန့်ကျင်ခဲ့ကြောင်းဆရာဘွန်ဆွန်းကအသေးစိတ်မှတ်တမ်းတင်ထားပါတယ်။ ဒီဘောမင်းနန်းချခံရပြီးတဲ့နောက်ပုံကန်ထကြွတဲ့ရွှေချိုးပြူမင်းလောင်းဟာဇိုးနယ်မြေမှာခေါ်လွန်ရပါတယ်အင်္ဂလိပ်ကဘယ်လောက်ပဲအကြက်ကန်ကန်ရွှေချိုးပြူကိုဇိုးတွေကကာကွယ်စောင့်ရှောက်ထားပါတယ်မိမိသဘောအလျောက်ညံ့ခံလိုက်လို့ရွှေချိုးပြူကျိုးတန်ခံလိုက်ရတာလို့ဆရာဘွန်ဆွန်းကဆိုပါတယ်ခင်မီလက်နဲ့ရှိတဲ့အင်္ဂလိပ်တပ်ကအပြင်းအထန်ထိုးစစ်ဆင်တော့မှဇိုးတော်လိုင်းအုပ်စု1894မှာအညံ့ခံလိုက်ပါတယ်ဇိုးမျိုးနွယ်စု12စုရှိကတနတ်အလက်ပေါင်း1000ကျော်တင်းစီရမိတယ်လို့ဆိုပါတယ်1900ပြည့်လွန်နှစ်လောက်ကတည်းကဇိုးလူမျိုးကိုအင်္ဂလိပ်ကစစ်မှုထမ်းခိုင်းပါတယ်ဆေးအန်းဆန်းသဘုံနဲ့ဇိုးသဘုံနှင်းနှင်းမှလည်းဇိုးစစ်သားကိုပဲသုံးပါတယ်အင်္ဂလိပ်လက်ထက်မှာဇိုးတွေတိုးတက်လာပါတယ်အင်္ဂလိပ်နဲ့လက်တွဲပြီးဂျပန်ကိုတိုက်ခိုက်တဲ့ဇိုးအုပ်စုရှိတယ်လို့ဂျပန်နဲ့လက်တွဲတဲ့ဇိုးအုပ်စုလည်းရှိပါတယ်1943မှာဂျပန်ကမြန်မာပြည်ကိုလွတ်လပ်ရေးပေးတော့ဇိုးဒေသလည်းလွတ်လပ်တဲ့သမ္မတနိုင်ငံဖြစ်လာပါတယ်ဂျပန်တပ်ရဲ့ဖိနှိပ်မှုကိုမခံနိုင်တဲ့ဇိုးလူမျိုးစုဟာ1943စက်တင်ဘာမှာချင်းလွတ်လပ်ရေးတပ်ကိုဖွဲ့စည်းပြီးဂျပန်တော်လှန်ရေးကိုအတိအလင်းဆင်နွှဲပါတယ်။ဒါကြောင့်ဂျပန်ကိုတော်လှန်ရမှာဇိုးချင်းတပ်ဟာဗမာစစ်တပ်တဲ့6လစောပါတယ်။ဇိုးဒေသဟာဗမာလက်အောက်ခံတကားမှမဖြစ်ခဲ့ဘူးပါဘူး။မြန်မာဘက်ကဇိုးကိုအရှိဇိုးလို့ခေါ်ပြီးအိန္ဒိယဘက်ကဇိုးကိုတော့အနောက်ဇိုးလို့ဆရာပွန်ဆွန်းကအမည်ပေးထားပါတယ်။ဘာသာစကားတူပြီးဒေသလိုက်ဇိုးစကားအမျိုးမျိုးပြောနေကြတာမို့အရှိဇိုးဟာမြန်မာစကားပြောတာများပြီးစင်ရင်ထုံးဖွဲ့မှုမှလည်းမြန်မာဆန်တယ်လို့ဆိုပါတယ်။ဒါပေမဲ့အိန္ဒိယပြည်တိုးတက်လာတာနဲ့အတူအနောက်ဇိုးဟာတိုးတက်ဖွံ့ဖြိုးပြီးအရှိဇိုးကတော့ဗမာစစ်တပ်ဒဏ်ကိုခံရင်းအမျိုးမျိုးဒုက္ခရောက်နေကြတာအခုတည်းထိပါပဲ။ဘုံရန်သူကိုနှိမ်နှင်းရင်းနှိုးချတက်ကြွလာတာတွေဇိုးသမိုင်းမှရှိခဲ့တာမို့အမိုင်းတစ်ခေပြန်ပစ်လိုက်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။ဦးအောင်ခင်မြန်မာအရေးသုံးသပ်ချက်အစီအစဉ်အပြီးမှာတော့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ်။ TB ရောဂါကူးစက်မှုရှော့ချရင်းနဲ့ပပျောက်ရင်းအတွဲတာဝန်ယူမှုတာဝန်ခံမှုရှိကြဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြပါတယ်။ဒီအကြောင်းကို Health Digest ကျန်းမာရေးနဲ့ဆေးပညာကြားနဲ့အငိမ့်စား Editor ချုပ်ပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းအလုံအမှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစေမန်းကိုကိုဝင်းမဲကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ
်။ Okay ဒေါက်တာတင်မောင်ထွေးအများပိုသိတဲ့ဒေါက်ထွေးစေမန်းခင်ဗျာကျွန်တော်တို့ TV ယောဂါနောက်ဆုံးအချိန်တွေကိုပြောခဲ့တာမှပြီးခဲ့တဲ့ဘက်တွေတုန်းကတော့ဆရာကြီးဒီကူးစက်သေဆုံးမှုများနေသေးတာနောက်ဖြစ်လာရင်ဘယ်လိုလက္ခဏာပြတာနဲ့ပြီးတော့ငုတ်ရှိုးနဲ့ဆေးရင်ပါ TV စင်ခေါ်ချက်ကြည့်တာနောက်ကာကွယ်ရေးပူးပေါင်းဆောင်ရွက်ဖို့လိုနေသေးတာတွေကိုပြောပြီးမှဒီတစ်ပတ်တော့ဆရာကြီးဒီ TV ယောဂါရှော့ချပပျောက်ရေးအတွက်ပေါ့နော်တာဝန်ရှိတာတွေကိုဆက်ဆွေးနွေးမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီ
းဒီနောက်တစ်ချက်ကျွန်တော်ပြောချင်တာကဟိုလူနာတွေကိုယ်တိုင်ကလည်းကျွန်တော်တာဝန်ပူးပေါင်းမှုရှိရမယ်ဆိုတဲ့အပြင်ဒီ TV ယောဂါဖြစ်နေတဲ့လူနာတွေကိုကျွန်တော်တို့ကကျောက်တင်းသောင်းဆောင်ရွက်ပေးဖို့ဒါလူအခွင့်အရေးမှာဟိုကျမ်းမာရေးအခွင့်အရေးရှိတယ်၊ပညာရေးအခွင့်အရေးရှိတယ်၊စီးပွားရေးအခွင့်အရေး၊လူမှုရေးအခွင့်အရေးတွေရှိပါတယ်ပြဋ္ဌာန်းထားတာရှိပါတယ်အဲ့ဒီမှာကျမ်းမာရေးအခွင့်အရေးရှိရမယ်လို့လည်းပြဋ္ဌာန်းထားပါပါတယ်အဲ့တော့ဒီ TV ကဒီ public health problem ဖြစ်နေပါပြီပြည်သူကျမ်းမာရေးပြဿနာဖြစ်နေတဲ့ကျွန်တော်သူတို့ကိုပြောင်းအောင်ကုပေးဖို့တာဝန်ရှိတယ်အဲ့တော့သူတို့ကအခွင့်အရေးရှိတယ်ကျောက်ကင်းဖို့တာဝန်ရှိပါတယ်ကျောက်ကင်းဖို့တာဝန်ရှိသလိုတခြားလူတွေကလုပ်ပေးဖို့တာဝန်ရှိသလိုသူတို့ကိုယ်တိုင်ကလည်းသေးသူစစ်စာလုံးမှသာသူတို့ယောဂပြောင်းမယ်ယောဂပြောင်းမှသူတို့ကိုယ်တိုင်လည်းမသက်ချမ်းသာရမယ်ဝေဒနာလည်းမခံစားရတဲ့အပြင်သူတို့ကလည်းအခြားသူတွေကိုမကူးနိုင်အောင်နော်သူတို့ကိုယ်တိုင်ကုသမှုခံယူထားရမယ်ငါမှတာဝန်ရှိတယ်ငါကုသမှာဖြစ်မယ်ဆိုတဲ့စိတ်မျိုးလိုလည်းထားဖို့ရည်ကြီးပါတယ
်ဟုတ်ကဲ့ဖြစ်လာခဲ့လို့ရှိရင်ဒီကျမကြီးအတွက်ကို့မှာပြတ်ပြင်းကုသပိုင်ခွင့်ရှိတယ်လို့ပဲတခြားလူတွေကိုမကူးအောင်ကို့မှာတာဝန်ရှိလာတာပေါ့ဆရာနော
်အမှန်ပါတယ
်အလားတူပဲဒီအုပ်ချုပ်သူတွေရေမှုဖွဲ့စည်းတွေအစိုးရတွေအနေနဲ့လည်းဒီကိုနိုင်ငံတွေအကျမ်းပါကြီးအတွက်နိုင်ငံတကာနေအခုညီရတဲ့အခွင့်အလမ်းရှိတယ်လို့ကိုကလည်းတိုက်ဖြတ်ဖို့အတွက
်ဟုတ်ပါတယ
်ဖြစ်ဖြစ်ဒီလိုကိုအတွက်ကို budget တွေပါသုံးဖို့ပေါ့နော်စိုးရတွေကိုယ်တိုင်လည်
းဟုတ်တယ်
တာဝန်ရှိလာတဲ့ဘောပေါ့ဆရာနော
်ဟုတ်တယ်တာဝန်ရှိပါတာဝန်ယူမှု တော်ဝင်သိမှုပေါ့လေအဲ့ဒါဒီ TV ယောဂနဲ့ပတ်သက်လို့ပေါ့လေအဲ့ဒါကလည်းအရေးကြီးပါတယ်နောက်တစ်ခုကျွန်တော်ပြောရတယ်မနေ့လေးကြံသွားတယ်ပြည့်စက်ပြောတာဟိုဆေးလိပ်အင်ဒိုနီးယားနိုင်ငံရဲ့လေလာချက်တခုပေါ့လေအဲ့မှာသူနိုင်ငံမှာရှိတဲ့ TV လူနာအားလုံးက၃ပုံတပုံကဆေးလိပ်တောက်တဲ့လူဖြစ်နေတယ်သို့မဟုတ်ဆေးလိပ်ဖြတ်ထားသူဖြစ်နေတယ်အဲ့ဒီခြေကလေးတွေ့ရပါတယ် Secret ဆေးလိပ်ဆိုတာမှ E-Secret လည်းပါပါတယ်ဘေးဘင်းပေါ့လေဘေးဒီမှာကြတော့ကျွန်တော်ခဏခဏထည့်ထည့်ပြောနေတယ်E-Secret အဲ့ဒါလည်းပါပါတယ်အဲ့လိုလူတွေလည်းပို့ပြီးတော့ဖြစ်ကြတာရှိပါတယ်နောက်တကစီးကျိုသွေးကျိုယောဂရှိနေတဲ့လူတွေကမထိန်းထားနိုင်လို့ရှိရင်သူတို့ကတီဗီယောဂဖြစ်တည်ရှိတယ်နော်အဲ့လိုလူမျိုးကလည်းခုနလိုငွေရှူးတီဗီဖြစ်ဖို့အလားအလာများတဲ့အထက်မှာပါပါတယ်ဒါကြောင့်စီးကျိုသွေးကျိုတွေထိန်းထားနိုင်အောင်ကုသဖို့လိုပါတယ်အဲ့ဒီအားတွေကတကယ်လို့သူ့မှာသွေးထဲမှာစီးကျိုအချို့ရက်တွေများနေလို့ရှိရင်ဒီ TV ပို့လို့ဟာမျိုးယူဆလို့ရှိရင်ပေါ်ပေါ်ပွားဖို့နဲ့ပြန့်ပွားဖို့ပိုလွယ်တဲ့အတွက်ကြောင့်ဖြစ်ပါတယ်။
သူလည်းဒီခုခံအားအားနေတဲ့အထက်မှာပါတော့ဆက်နော်တစုံတရာ
။အမှန်တိုင်းလားအဲ့ဒီမှာပေါင်းထည့်တယ်လို့ရပါလိမ့်
မယ်။ဟုတ်ကဲ့ဆက်သူတို့လည်းပုံမှန်ကြိုးပြီးတော့စစ်ဖို့လိုတာပေါ့
။ဟုတ်ကဲ့ပါ
။ဟုတ်ကဲ့ဒီကုသမှုနဲ့ပတ်သက်လို့ဆရာနောက်ထပ်ပြောဖို့ရှိဦးမလား
။ခုနကျွန်တော်ပြောတဲ့အထက်မှာဒါကဟိုစစ်ဥထုံးထဲမှာနည်းနည်းလေးကျွန်တော်ပြောချင်တာလေးတစ်ခုရှိပါတယ်။ဒီဥထုံးနေရာကကွန်မန်ဆိုလို့ပါလို့ထိုးစေးတွေပေါ့လေ။အဲ့ဒါကဟိုနှစ်ရှိလာများတနည်းခွဲတော့ထိုးရတာကျွန်တော်တို့ငယ်တုန်းကကျွန်တော်တို့ဆောင်းဖြစ်ကားတကားဆိုလို့ချင်းအဲ့လိုထိုးရတာရှိပါတယ်အခုနောက်ပိုင်းညာတော့ဟိုဆေးရင်မာ TV ပိုးတွေဖြစ်လာပြီဆိုတော့အက်ဆေးတွေသုံးလို့မရတော့ဘူးเนาะဆေးအစ်တွေထွင်ရတယ်ထွင်ပြီးတော့နောက်ထပ်တို့ရတာအဲ့ဒီဟာတွေကလည်းအဲ့လိုပဲလူကထွင်လိုက်တဲ့ဆေးကိုလည်းဟိုကုတ်ကွန်မတော့ဘူးပြည့်အောင်မတော့ဘူးဆိုရင်အဲ့ဆေးကိုထပ်ပြီးရင်မာသွားတယ်အဲ့တမျိုးတည်းနေမကဘူးနှစ်မျိုးသုံးမျိုးပြည့်အောင်ဆေးရင်မာသွားတဲ့ပိုးတွေဖြစ်သွားတယ်အဲ့တော့ multi drug resistant ပေါ့ MDR လို့ခေါ်တယ်MDR TV လို့ခေါ်ပါတယ်အဲ့လိုမျိုးတွေကလည်းဟိုကုထုံးတက်တက်တုတ်ပေးရတာရှိပါတယ်ဒါကြောင့်ဒီကကုထုံးနဲ့ပတ်သက်လို့လည်းဟိုလိုက်နာဖို့တွေလုံးအရေးကြီးတဲ့ယောဂဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဒီကုသမှုနဲ့ပတ်သက်ပြီးတာဝန်ရှိတာဆက်ပြောဖို့ရှိသေးလားဆရာရင
်ဟုတ်ကဲ့ဒီကုထုံးကအမျိုးမျိုးရှိပါတယ်ဟိုပုံမှန်ဆေးကိုပဲနှစ်မျိုးသောက်ရတဲ့ဆေးရှိတယ်နောက်လို Mali Drug Therapy ပေးရတဲ့လူတွေအဲ့ဒီလိုကလည်းပေါ့လေဒီလူတယောက်က TV ရှိနေပြီလို့ရှိရင်အဲ့ပိုးကိုရင်ပါမှုရှိလားမရှိလားဆိုတဲ့ဟာလေတန်းပြီးတော့စိတ်ရတဲ့အထက်မှာပါတယ်ခဏအဲ့ဆန်းသတ်မှုကိုလည်းမဖြစ်မနေလို့ရပါမယ်ဖြစ်လို့စိတ်ရစေးရင်ပါနေတဲ့ပိုးဆိုလို့ရှိရင်သူများတွေကိုပေးတဲ့စီပေးလို့မရပါဘူးတစ်စိတ်မြင်ပြီးတော့ MDR TV therapy ပေါ့လေကုထိုးသက်သက်ရှိပါတယ်အဲ့ဒါကိုပေးရမှာဖြစ်ပါတယ်အဲ့လိုပေးမှသာလည်းပြောက်မှာဖြစ်ပါတယ်ခုနငုံရှိုး TV ဆိုလို့ရှိရင်လည်းဘလို့ပေးရမယ်ဘလို့ထိုးရမယ်ဆိုတာသက်သက်ရှိပါတယ်အဲဒီကုထိုးလို့ပြောတဲ့အခါမှာကျွန်တော်နည်းနည်းတော့ရောနေမယ်ကုထိုးနဲ့ကာကွယ်ခြင်းနဲ့တမန်ရောနေတဲ့ကိစ္စတွေတခုရှိတယ်တကယ်တော့ဟိုငုတ်ရှိုး TV ပါပဲအဲ့တော့ TPT လို့ခေါ်တယ် Tuberculosis Preventive Therapy လို့ခေါ်ပါတယ်အဲ့လို therapy ကအဲ့အတွက်ပေးရတဲ့ဆေးရလဲဆေးညွှန်းနဲ့ကုထုံးရလဲတမျိုးပါပဲအဲ့တော့အဲ့ဒီဥစ္စာကလည်းမဖြစ်မနေပေါ့လေလိုအပ်တဲ့လူကိုရောက်အောင်ပေါ့လေပေးဖို့လိုပါတယ်အဲ့ကာကွယ်တဲ့အနေနဲ့ပေးတယ်ဆိုပြီးတော့ပေးရဆိုကုထုံးလည်းရှိပါသေးတယ်ခင်ဗျ
ဟုတ်ကဲ့ဒီနေရာမှာတခုကုသမှုနဲ့ပတ်သက်လို
့ဩ
ဒီစိန်ခေါ်မှုကြီးလို့ပြောရပါတော့ဆရာနော်အဓိကတော့ဆေးတောက်ရမယ်ဟိုရေရှည်တောက်ရတာဟိုရေရှည်ဆေးထိုးရတာဆိုတော့အဲ့ဒါကိုတချို့ကဟု
တ်ကဲ့
နည်းနည်းလေးသက်သာလာတာနဲ့ရက်လိုက်ကြတယ်ပေါ့နော
်ဟုတ်တယ
်ဆရာပြောတဲ့ဘက်မှာချောင်းဆိုးလေးကြောက်လိုက်တာနဲ့မဖျားတော့တာနဲ့တောက်သွားပြီဆိုပြီးတော
့ဟုတ်ပါ
ဟိုဆေးကလည်းပြင်းမှန်းတာကိုတောက်ရတာဆရာနော
်ဟုတ
်ဟုတ်ကဲ့ရက်လိုက်ကြတာတွေရှိတော့အဲ့ဒီလူတွေကိုဆရာဘယ်လိုအကြံပေးခြင်းလဲ
ဟုတ်ကဲ့အခုကျွန်တော်ပြောလို့ခဲ့တယ်လို့ပဲ TV ထူထုံးနေရအရင်တော့နဲ့မလုံးဝမထူတော့ဘူးအရင်တော့ကဆိုလို့ရှိရင်ခုနကလေနှစ်ရှည်လာများတစ်နှစ်ခွဲတော့ကျွန်တော်တော့ထူရတာရှိတယ်အခုအလောက်တောင်ကြားရမှာမရှိဘူးအဲ့တော့ဘယ်လိုပဲဖြစ်ဖြစ်အဲ့ဒီကုထုံးနေကိုမှန်ကန်စွာလိုက်နာဖို့ပါပဲဒီနာရီနေနဲ့ငါရောင်းကုမယ်ဖြစ်အောင်ကုမယ်ခုနကတော့ပြောလို့သူ့မှာတာဝန်ရှိတယ်သူ TV ဒီနာဖြစ်နေတဲ့အတွက်သူ့မှာတာဝန်ပြန်ရှိတာလားကသူ့ကိုကုပေးဖို့ကနေလူတွေကတာဝန်ယူပေးတယ်သေးရရှာပေးတယ်ယောဂရရှာပေးတယ်သိဖောက်ပေးတယ်သိခုပေးတယ်စီစားပေးတယ်ဒါအပြင် nutrition အာဟာရဓာတ်အတွက်လည်းကျွန်တော်တို့ပံ့ပိုးပေးသေးတယ်အဲ့လိုတာဝန်ယူသလိုလူနာကိုယ်တိုင်ကလည်းဒီဆေးကိုမှန်မှန်တောက်မယ်ဆေးကိုစကောင်ပြတ်တောက်မယ်ပြီးအောင်တောက်မယ်ငါတို့တောက်ချင်းအဖြစ်ငါလည်းကြောက်မယ်ငါဘေးနားမှာရှိတဲ့ငါအရာမိသားစုတွေလည်းမကူတော့ဘူးတခြားသူတွေလည်းမကူတော့ဘူးငါမှာတာဝန်ရှိတယ်ဆိုတဲ့စိတ်ထားမျိုးကိုခံယူဖို့လိုပါတယ်အဲ့ဒီကစားလည်းပြန်ပေးတဲ့တို့မှာဘလို့စိတ်ထားရမယ်ဆိုတာလေးကိုကျွန်တော်ပြောတတ်ခြင်းဖြစ်ပါတ
ယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အခုဆက်လက်ပြီးတော့တိုင်းရင်သတင်းလောအစီအစဉ်ကိုတင်ဆက်ပါမယ် စစ်ကောင်စီဘုံကျဲတိုက်ခိုက်မှုကြောင့်တစ်နှစ်တွင်အမျိုးသမီး258ယောက်သေဆုံးပါတယ်။နောင်ချိုမြို့မှာပြီးခဲ့တဲ့နှစ်ရက်ဆက်တိုက်စစ်ကောင်စီကဘုံကျဲတိုက်ခိုက်ပါတယ်။ရေးမျိုးအရှိတ်ချမ်းကိုတော့စစ်ကောင်စီကဖြတ်လေးဖြတ်လုထားတဲ့အတွက်ဒေသခံတွေအခက်အခဲဖြစ်နေပါတယ်။ဒီလိုတိုင်းရင်းသားဒေသကတရင်အချက်နဲ့သတင်းအချက်အလက်နဲ့အဖြစ်အပျက်တွေကိုစူးစီးတင်ပြထားပါတယ် FVR Fever Wine Dot သားတွေကတင်ပြထားတာပ
ါအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါကျမအမိပါနေဆက်ဒေတာတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့နိုင်ငံတဝမ်းမှာစစ်တပ်ရဲ့လေကြောင်းကနေပုံကျဲမှုကြောင့်တစ်နှစ်အတွင်းအမျိုးသမီး258ယောက်ထိခိုက်သေဆုံးခဲ့တယ်လို့ BW ကထုတ်ပြန်ပါတယ်နေမြေလုံးချုံမှုမရှိသေးတဲ့ဂရင်းပြည်လွိုက်ကော်မြို့မှာတော့စစ်ကောင်စီကတက္ကသိုလ်ကျောင်းတွေအ мян ပြန်ဖွင့်နိုင်ရေးစီစဉ်နေတယ်လို့ဒေသခံတွေကပြောပါရတယ်။သတင်းလွှာတွေထဲမှာတော့ထိုင်းမြန်မာနယ်စပ်မြောက်ရီဘက်မှာရှိတဲ့ကြားဖြန့် online ငွေလင်ခိုင်းတွေကိုတားဆီးနှိမ်နှင်းသွားဖို့ထိုင်းစစ်တပ်ကနယ်စပ်လုံးချုံရေးကိုတိုးမြင့်လိုက်တဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာနိုင်ငံတဝမ်းစစ်ကောင်စီရဲ့လေကြောင်းပုံကျဲတက်ခိုက်မှုကြောင့်တနစ်အတွင်းအမျိုးသမီး259ယောက်ထိခိုက်သေဆုံးခဲ့တယ်လို့မြမအမျိုးသမီးတမက်က BWU ကပြောပါရတယ်2024ခုနှစ်အတွင်းနိုင်ငံတဝမ်းမှာအမျိုးသမီး458ယောက်သေဆုံးခဲ့ရမှာစစ်တပ်ရဲ့လေကြောင်းပုံကျဲတက်ခိုက်မှုကြောင့်259ယောက်သေဆုံးခဲ့ပြီး191ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ BW ရဲ့တွဲဖက်အထွေထွေတွေ့ရင်မှုနဲ့ဒေါ်ရင်မျိုးလိုင်ကပြောပါရယ်စစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်အမျိုးသမီး142ယောက်မတရားတပ်ဖြတ်ခံရမှုကြောင့်66ယောက်မြေမြုပ်မိုင်းကြောင့်9ယောက်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကြောင့်6ယောက်နဲ့ကိုကန့်တပ်ဖွဲ့ MNDAA ကတေတံပေးမှုကြောင့်တယောက်သေဆုံးခဲ့တယ်လို့ PW ရဲ့စည်ရင်းတွေအရသိရပါတယ်
ရှမ်းပြည်မြောက်ပိုင်းနောင်ချိုမြို့မှာစစ်ကောင်စီတပ်ကနေရက်ဆက်တိုက်လေကြောင်းကနေဘုံကျဲခဲ့ရာကြောင့်အရက်သားတေဆုံမှုတွေရှိနေပါတယ်။ဇန်နဝါရီလ22ရက်ကနှစ်ကြိမ်ဇန်နဝါရီလ22ရက်မှာတစ်ကြိမ်ပြစ်ခတ်ခဲ့ရမှာနောင်ချိုမြို့တွင်မြို့နယ်အုပ်ချုပ်ရေးယုံနယ်ရဲစခန်းနာကအရက်သားနေအိမ်တွေထိခိုက်ပျက်စီးခဲ့ပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်အရက်သား၈ယောက်တေဆုံပြီး10ယောက်ဝန်းကျင်တန်းရပြင်းထန်ရရှိခဲ့ပါတယ်။ဘုတ္တူနေညနေပိုင်းအထိအဆောက်အုံတွေအောက်မှာပြည်ကျနေသူတွေကိုငွေရေးအဖွဲ့တွေကဆက်ရှာဖွေကယ်ဆယ်နေပြီးတေဆုံတန်းရရရှိသူတွေလည်းတူးလာနိုင်တယ်လို့ဆိုကြပါရယ်
စကိုင်းတိုင်းတမူးခရိုင်ထဲကတော်လိုက်တပ်ဖွဲ့ထိန်းချုပ်ထားတဲ့ခံပတ်မျိုးကိုစစ်ကောင်စီကဒီတပတ်ထဲမှာလေကြောင်းကနေအ ਨੇ ဆုံ၄ကြိမ်ပုံကျဲထက်ခိုက်ခဲ့ပါတယ်။ဇန်နဝါရီလ16ရက်နေ့ကနေဇန်နဝါရီလ22ရက်နေ့အထိခံပတ်မျိုးနဲ့အနီးတစ်ဝိုက်ကရွာတွေကိုစစ်ကောင်စီကလေရင်တွေနဲ့နေ့စဉ်ဆက်တိုက်ပုံကျဲခဲ့တာလို့တရခန်တွေကပြောပါတယ်။စစ်ကောင်စီရဲ့ပုံကျဲမှုကြောင့်ဇန်နဝါရီလ16ရက်နေ့ကခံပတ်မျိုးက၃နှစ်အရွယ်ကလေးတစ်ယောက်နဲ့တော်လိုက်ရဲဘော်တစ်ယောက်တေဆုံးခဲ့ပြီး10ယောက်ထပ်မံတန်းရာရရှိခဲ့တယ်လို့ဇန်နဝါရီလ18ရက်နေ့ဘုံကျဲမှုထက်မှာတော့တော်လိုင်းရဲရဲဘော်3ယောက်ကြဆုံးခဲ့ပါတယ
်ဇန်နဝါရီလပထမပတ်ကစပြီးတတိယပတ်အထိအရခတတ်တိုအေကထိန်းချုပ်ထားတဲ့ရံပြဲကြောက်တော်မြောက်ဦးစတဲ့မြို့နယ်တွေထဲကရဲရွာတွေနဲ့စစ်ရှောင်စခန်းတွေအပြင်စစ်တုံးပန်းမိသားစုဝင်တွေထားတဲ့နေရာတွေကိုပါစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်မြောက်ဦးမြို့နယ်ရန်ချောင်းအနီးတစ်ဝိုက်ကစစ်တုံးပန်းမိသားစုဝင်တွေထားတဲ့နေရာကိုဇန်နဝါရီလ18ရက်နေ့ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ရာကြောင့်ကလေးနဲ့အမျိုးသမီးစုစုပေါင်း28ယောက်သေဆုံးခဲ့ပြီး25ယောက်ဒဏ်ရာရခဲ့တယ်လို့အေအေကထုတ်ပြန်ပါတယ်ဇန်နဝါရီလ17ရက်နေ့ကလည်းကြောက်တော်မြို့ကိုစစ်ကောင်စီတပ်ကလေကြောင်းကနေ3ကြိမ်ဘုံကျဲခဲ့ရာကြောင့်အရက်သား10ယောက်သေဆုံးခဲ့ပြီးဇန်နဝါရီလ8ရက်နေ့ကရံပြဲမြို့နယ်ကြောင်းနီမော်ရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲမှုကြောင့်ဒေသခံ26ယောက်သေဆုံးခဲ့တယ်လို့အေအေကဆိုပါတယ်
မွန်ပြည်နယ်ရေးမြို့အရှိတ်ဖက်ချမ်းဒေသကိုစစ်ကောင်စီကဇန်နဝါရီလဒုတိယပတ်ကစလို့ဖြတ်လေးဖြတ်လုထားတဲ့အတွက်ပြည်သူတွေအငတ်ပေးနဲ့ရင်ဆိုင်ရနိုင်တယ်လို့မွန်လူမှုကွန်ရက်ရဲ့အသင်းဖွဲ့ကပြောပါရယ်ဇာနယိတ်ခါနဲ့73စီတွေအပြင်လူတွေကိုလည်းဖြတ်တန်းသွားလာခွင့်မပြုတာကြောင့်တရခန်နေတမကဒေါ်ထဲမှာပြိမိနေတဲ့စစ်ဘေးရှောင်တွေအဖို့အငတ်ပေးနဲ့ရင်ဆိုင်နေရတယ်လို့ပြောပါရယ်တိုက်ပွဲတွေကြောင့်ဂျုံလောင်ကြောက်မိချောင်းအိုင်ရှေဝဲပောင်းကန်းနီရစ်ချောင်းစတဲ့ရွာတွေကတရခန်တထောင်ကျော်စစ်ဘေးရှောင် နေရပြီးနှစ်ပတ်ကျော်ကြာနေရမပြတ်နိုင်သေးတာကြောင့်အေးလွန်းတဲ့ရာသီဥတုမှာစားနပ်ရိက္ခာအပြင်အနှွေးထည်ဆောင်တွေနဲ့ဆေးဝါးတွေပါလိုအပ်နေကြပါတယ်။ဇန်နဝါရီလ၈ရက်နေ့ကလေးကမွန်ဒေါ်လာရေးပူပေါင်းတပ်ဖွဲ့တွေနဲ့ရေးမြို့အရှိတ်ချမ်းဒေသမှာတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပြီးတဲ့နောက်အထိနာသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်ဟာဖရဲသုံးစုနယ်စပ်ဖက်ကိုသွားတဲ့ဂျုံလောင်းရွာတင်မှာပိတ်ဆို့နေရယူထားလိုက်ပါတယ်။
နေမီလုံးချုပ်မှုမရှိသေးတဲ့ကရနေပြည်လွယ်ကော်မြို့မှာစစ်ကောင်စီကတက္ကသိုလ်ကျောင်းတွေပြန်ဖွင့်ဖို့စီစဉ်နေတယ်လို့ဒေသခံတွေကပြောပါတယ်။လွယ်ကော်မြို့ပပလည်မှာမကြာခဏတိုက်ပွဲတွေဖြစ်ပွားနေပြီးမြေပြင်အခြေအနေမတည်ငြိမ်သေးတဲ့ကြားကနေတက္ကသိုလ်ကျောင်းတွေဖွင့်ဖို့စီစဉ်နေတာလို့ကျောင်းသားမိဘတယောက်ကပြောပါတယ်။ဇန်နဝါရီလ15ရက်နေ့မှာကြာရောက်တဲ့ကြားပြည်နယ်နီးကစစ်ကောင်စီလက်အောက်ခံပညာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာငွန့်ဖေဟာစာကြည့်တိုက်စာတင်ဆောင်ဝန်ထမ်းဆောင်တွေကိုလွယ်ကော်တက္ကသိုလ်ပြန်ဖွင့်ရေးအတွက်အမြန်ဆုံးပြင်ဆင်ကြဖို့မှာကြားခဲ့ပါတယ်။လွယ်ကော်မြို့မှာပညာရေးဒီဂရီကောလိပ်ကိုအရင်ဆုံးဖွင့်ဖို့စီစဉ်နေပြီးလွယ်ကော်တက္ကသိုလ်ကွန်ပျူတာတက္ကသိုလ်နဲ့တခြားသိပ္ပံကျောင်းတွေလည်းအမြန်ဆုံးပြန်လည်ဖွင့်လှစ်နိုင်ဖို့စီစဉ်နေပြီလို့နန်းစီဒီအမ်သတင်းရင်းမြစ်တွေကဆိုပါတယ်။
ခုဆက်ပြီးတော့သတင်းတော်တွေကိုတင်ဆက်ပေးသွားမှာပါ။ထိုင်းမြန်မာနယ်စပ်ဖြစ်တဲ့ကရင်ပြည်မြောက်ရီဘက်မှာရှိနေတဲ့ကြားဖြန့်ခေါ်အွန်လိုင်းငွေလိမ်ဂိုင်းတွေကိုတားဆီးနှိမ်နင်းသွားဖို့အတွက်ထိုင်းစစ်တပ်ကနယ်စပ်လုံခြုံရေးကိုတိုးမြှင့်လိုက်သလိုတရုတ်ဘက်ကလည်းတင်းတင်းကြပ်ကြပ်လှုပ်လာတာတွေရှိနေပါတယ်။အဲ့ဒီအကြောင်းရမင်းကတင်ဆက်ပေးထားပါတယ်။ထိုင်းမြန်မာနယ်စပ်တကြောတက္ကရံတဲကမဲဆောက်မဲလမအုံဖန်ထဆောင်ရန်ဖောက်ဖရစားတဲ့နေရငားနေရကနေဆက်ခိုးဝင်လာနေမှာတန်ဆူးကျိုးတွေဒရိပ်ပိန်ဆိုင်ပုတ်တွေ CCTV တွေတပ်ဆင်ထားပြီးထိုင်းစစ်တပ်ကလုံခြုံရေးကင်းနှဲ့နေကြတယ်လို့စံခရဘူတွေဖျားသုံးစုနေဆက်မှာလည်းထိုင်းစစ်တပ်ကတန်ဆူးကျိုးတွေချတာပြီးလုံခြုံရေးတင်းမြစ်ထားတယ်လို့လည်းဒေတာကတွေကပြောပါတယ်။ကြားဖြတ်ခေါ်အွန်လိုင်းငွေဒိန်းလုပ်ငန်းတွေဟာအာဆီယံဒေတာမှာပါပြဿနာဖြစ်လာတယ်လို့တယောက်ကလည်းဖိဖိစီစီကန်တွယ်လာတဲ့အထိဖြစ်လာနေတယ်လို့ISP မြန်မာရဲ့ပြည်မဆက်ဆံရေးတာဝန်ခံဦးအောင်သူငယ်ကပြောပါတယ
်ကျွန်တော်တို့နိုင်ငံတစ်ခုတည်းမဟုတ်ဘူးလေเนาะကျွန်တော်တို့အာဆီယံဒေသတွေမှာလည်းပြဿနာရှိလာတယ်နောက်တစ်ခါကျတော့တရုတ်ကိုယ်တိုင်ကဒါ PVCC ကင်တွေတာတွေဖြစ်လာတော့ဗျာဆိုတော့အဲ့ဒီအနေထားမှာအခုအထူးသဖြင့်တော့နာမည်ကြီးတာတော့ဒီကျွန်တော်တို့မြဝတီနယ်စပ်နာကရွှေကုတ်ကိုတို့ဘာလို့ပုံနာမည်ကြီးတယ်ဒါပေမဲ့အစောပိုင်းတည်းကကျွန်တော်တို့ဖျားသုံးစုတို့ဘာလို့ဒေသတွေကိုလည်းတချို့လုပ်ငန်းတွေကရွှေ့ရတယ်ဆိုတဲ့သတင်းဖြစ်တာပေါ့
ဖျားသုံးစုမျိုးကတယောက်တွေရရှိလာတာကြောင့်အိမ်ခန်းတန်လျာခန်းခန်းငှတွေဈေးမြင့်တက်လာခဲ့ပါတယ်။မြို့ပြင်ကရေကွန်ဘက်မှာဆောက်လုပ်နေတဲ့အဆောက်အုံတွေပြီးတော့ရင်တော့မြို့ပေါ်ကတယောက်တွေကအဲ့ဒီဘက်ကိုပြောင်းရွှေ့သွားဖို့ရှိနေတယ်လို့လည်းမြို့ကန်တယောက်ကပြောပါတယ်။
တရုတ်တွေလာတယ်ဆိုပြီးတော့ဟိုခုနင်းလိုမျိုးဟာဖွင့်ပြိုးတိုးတက်တော့မယ်ဗာမယ်ထင်ပြီးတော့အဲကိုပတ်စံနဲ့ကိုထုတ်ပြီးတော့အိမ်တွေဘာတွေတန်းရတွေဘာတွေအချေပြင်လာလို့ခြီးကြီးတွေစောင့်နေကြတယ်တဘာဝရေကောမှာတကယ်လို့အဆောက်အဦတွေစောက်ပြီးွားလို့ရှိလို့ရှိရင်သူကဒီရတရုတ်တွေကိုအိမ်ဝန်းကနေပြီးတော့အဲ့တဘာဝရေကောဘက်ကိုတော့ရွှေ့ဖို့တော့ဒေတာတွင်ကောလာဟလကြားတယ်ခင်ဗျ
တပတ်မှလည်းကြားဖြတ်လုပ်ငန်းကိုတရုတ်ကတင်းတင်းကြပ်ကြပ်ကန်တယ်လာတာဟာမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုမရှိတတ်တဲ့အနေအထားကြောင့်လို့ဥအောင်သူငိုင်းကသုံးသပ်ပါတယ်
။တခုကကိုယ်နိုင်ငံရဲ့အချုပ်ချအာဏာထိခိုက်တယ်လို့ပြောတဲ့ခါကျတော့ဒါလည်းထိခိုက်တဲ့ကိစ္စတစ်ခုဖြစ်တာပေါ့ဗျာ။နောက်တစ်ခါကျတော့ဟိုတရားဥပဒေစိုးမိုးရေးကမရှိတဲ့ခါကျတော့ဒီလိုမျိုးဟိုထင်တယ်လို့ဟိုအဖွဲ့အစည်းတွေကဝင်လုံနေကြတဲ့ပုံစံမျိုးဖြစ်တာပေါ့ဗျာနော်။ဆိုတော့အဲ့တော့ကျွန်တော်မြင်တာတော့ဒီချက်ပို့ပြီးတော့ဟိုတရုတ်ကတင်းတင်းကြပ်ကြပ်ကင်တွယ်လာလိမ့်မယ်လို့ထင်တယ်။ဟိုကျွန်တော်တို့မြောက်ပိုင်းမှာဖြစ်ခဲ့သလိုပဲတရုတ်ဘက်ကဒီချက်ပို့ပြီးတော့ဟို PVCC လောက်လာလို့ရှိရင်ပြဿနာရှိတယ်လို့ထင်တယ်ဗျ
။ပြီးခဲ့တဲ့ဇန်နဝါရီ16ရက်နေ့နဲ့18ရက်နေ့ကဘန်ကောက်မြို့မှာလုပ်ခဲ့တဲ့အာဆီယံဒီဂျစ်တယ်ဝန်ကြီးများအစည်းအဝေးမှာထိုင်းဝန်ကြီးချုပ်ပေတန်တန်ရှင်နဝကအွန်လိုင်းလေလေမှုတွေများပြားလာနေပြီးပြည်သူတွေအတွက်ဆိုးရွားတဲ့အနေရတွေဖြစ်ပေါ်စေတဲ့အပေါ်စိုးရင်ကြောင်းနဲ့ဒီကိစ္စရပ်တွေကိုကင်တယ်ဖြေရှင်းနိုင်ရေးဒေတာတွင်အတူတကွပူးပေါင်းဆောင်ရွက်သွားဖို့လိုအပ်တယ်လို့လည်းပြောဆိုခဲ့ပါတယ်
။ချင်းတမျိုးသားလုံးစီလုံးညီညွတ်ရေးကိုအလေးထားကြဖို့ချင်းညီနောင်အဖွဲ့ဝင်တွေကိုချင်းလန်းကောင်စီဥက္ကဋ္ဌကမြစ်တာရက်ခန့်စာပေးပို့ခဲ့ပါတယ်။ဘလို့အခြေအနေတွေကြောင့်အခုလိုမျိုးစာပေးပို့ရတာပါလဲ။အကြောင်းစုံကိုတော့ကိုရော့ဘတ်ကစူးစီးထားပါတယ်ရှင်။
ချင်းငင်အောင်အဖွဲ့ဝင်တွေဖြစ်ကြတဲ့ Maralan Defense Force MDF နဲ့ CDF Complete တပ်ဖွဲ့တွေရဲ့စီအူစီချုပ်စီကိုဇန်နဝါရီလ23ရက်နေ့ကချင်းလန်းကောင်စီဥက္ကဋ္ဌလည်းဖြစ် ချင်းမျိုးသားတူ CNF ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ပုစင်ကျုံကပေးပို့ခဲ့တာဖြစ်ပါတယ်။ကံပလက်မြို့နယ်နဲ့မရာဂျီတာမှာချင်းလန်းကောင်စီအဖွဲ့ဝင်ချင်းကကွယ်တပ်ဖွဲ့နဲ့ချင်းငင်အောင်အဖွဲ့ဝင်ချင်းကကွယ်တပ်ဖွဲ့တွေကြားပြပခရီကိုလက်နက်နဲ့ဖြေရှင်းတာမျိုးမဟုတ်ဘဲနှိမ့်နိုင်ပေါင်းစပ်မှုနီလန်းနဲ့ဖြေရှင်းကြဖို့ချင်းလန်းကောင်စီဥက္ကဋ္ဌကမေတ္တာရက်ခံစာပေးပို့လိုက်တာဖြစ်တယ်လို့ချင်းလန်းကောင်စီပြောရေးဆိုခွင့်ရှိသူစလိုက်ပေါ်ကပြောပါတယ်
conflict zone အထူးသဖြင့်ကျွန်တော်တို့လောလောလတ်လတ်အခုဖြစ်နေတဲ့ဟာက complaint မှာလည်းဖြစ်နေတယ်ပြီးတော့ဒီမရာမှာလည်းဖြစ်နေတယ်ပေါ့ဆိုတော့အဲ့ဒီကိစ္စတွေကိုကန်တွေ့ဖြစ်ရှင်းတဲ့အချိန်မှာနုံနုံညံ့နဲ့အစီလုံးပြေညင်းညင်းချမ်းစွာနဲ့ကျွန်တော်တို့ကဖြစ်ရှင်းကြဖို့အတွက်ကိုမိတ္တရခံထားတာဖြစ်ပါတယ်ဟာ
နွေဦးတော်လိုင်းအီမှာစစ်အာဏာရှင်စနစ်ကိုလက်နက်ဆွဲကင်ပြီးအစောဆုံးစန့်ကျင်တော်လှန်ခဲ့ကြတဲ့ချင်းပြည်မှာတော်လိုင်းအင်အားစုတွေအကြားနိုင်ငံရေးသဘောထားကွဲလွဲမှုတွေကြောင့်ချင်းလန်းကောင်စီနဲ့ချင်းငင်အောင်စုပြီးနှစ်ဖွဲ့ကွဲသွားသလိုစစ်ရေးမှလည်းပွတ်တိုက်မှုတွေလည်းရှိနေတာဖြစ်ပါတယ်2025ဇန်နဝါရီလ9ရက်ကချင်းလန်းကောင်စီအဖွဲ့ဝင်ဖြစ်တဲ့ကမ်ပလက်ကောင်စီရဲ့တပ်ဖွဲ့စခန်းကိုစီဒက်ကမ်ပလက်ကစီးနှင်းတိုက်ခိုက်တာ2024ခုနှစ်ထဲမှာလည်းကမ်ပလက်ကောင်စီကောင်ဆောင်ရဲ့အိမ်တွေကိုဝင်ရောက်စီးနှင်းမှုတွေရှိခဲ့ပါတယ်မတူပီမြို့နယ်မရာဂျီတာမှာလေချင်းလန်းကောင်စီအဖွဲ့ဝင်ဖြစ်တဲ့ CDF လောက်သူ CDF မရာနဲ့ချင်းငင်အောင်အဖွဲ့ဝင်ဖြစ်တဲ့ Maraland Defense Force MTC MDF တို့ကြားနေမီအငင်းပွားမှုတွေကြောင့်စီရေးပြပခတွေဖြစ်ပွားခဲ့ပါတယ်ချင်းလန်းကောင်စီဥက္ကဋ္ဌရဲ့မြစ်တာရက်ခံစာနဲ့ပတ်သက်ပြီး MTC MDF အထူးထွေးတွင်းမှုပေါ်စီလာကယခုလိုတုံ့ပြန်ပြောဆိုပါတယ
်ဘာဖြစ်လို့သူတို့ရဲ့တပ်တွေကိုချင်းလန်းကောင်စီကတပ်တွေကိုကျွန်တော်တို့မရာနယ်ကိုလာပို့တာလဲဘာလို့စစ်စင်လာလုပ်နေတာလဲလက်နေပြည်ဆောင်နေဘာလို့လာနေတာအဲ့ဒါကိုမလာဘူးဆိုရင်ကျွန်တော်တို့စီးဖော်ဆောင်စရာအကြောင်းလည်းမရှိဘူးပြဿနာဖြစ်စရာအကြောင်းလည်းမရှိပါဘူးအဲ့ဒါအကြောင်းသူတို့တပ်တွေကိုရုတ်သိမ်းလိုက်ရင်ပြီးတဲ့ဟာကိုသူတို့ဘက်ကနဲ့ drone ရောလက်နေတွေရောပြည်ဆောင်နေကျွန်တော်တို့ကလာတိုက်တက်နေတော့ကျွန်တော်တို့ကဒီခံနေရမှာလား
ချင်းတမျိုးသားလုံးစေလုံးငင်ငွေရေးကိုအလေးထားပြီးချင်းလူမျိုးချင်းချင်းကြားမလူလာအပ်တဲ့သွေးထွက်တန်ယူမှုစစ်ရေးတိုက်ခိုက်မှုတွေကိုအဖွဲ့အစည်းတွေကသတိထားရှောင်ရှားပြီးနှိမ့်နိုင်ပေါင်းဆက်ရေးနီလာနဲ့ပဲဖြည့်ရှင်းဆောင်ရွက်ကြဖို့ဦးစင်ကျုံကမေတ္တာရက်ခံထားပါတယ်ခင်ဗျာ
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်နိုင်ငံတော်ဝန်စစ်တပ်ရဲ့လေကြောင်းဘုံးကျဲမှုကြောင့်တနစ်အတွင်းအမျိုးသမီး259ယောက်ထိခိုက်သေးဆုံးခဲ့တယ်လို့ BWU ကထုတ်ပြန်ပါတယ်နေမြေလုံးကြုံမှုမရှိသေးတဲ့ကရင်နီပြည်လွယ်ကော်မြို့မှာစစ်ကောင်စီကတက္ကသိုလ်ကျောင်းနေအ мян ပြန်ဖွင့်နိုင်ရေးစီစဉ်နေတယ်လို့ဒေသခံတွေကပြောပါတယ
်။သရရှင်တွေနားဆင်ကြားကြရတာကတော့နေဆက်ဒေသကတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပါ။
တိုင်းရင်သတင်းလောအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါ FIO ရဲ့အတန်လွင့်အစီအစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့သတင်းအချင်းချုပ်တွေကိုမဆုမြတ်မွန်ကပြောပြပါအောင်မယ
်အမေရိကန်ပြည်ထောင်စုတောင်ပိုင်းနယ်စပ်မှာချန်စီယိုကာရာအပါဝင်ဒီနယ်စပ်လုံခြုံရေးအတွက်တပ်ဖွဲ့ဝင်1500ကိုပန်ဒဂွန်ကစတင်ဆေးလွတ်နေပါတယ်ဒီတောင်ပိုင်းနယ်စပ်ကိုရောက်နှင်းနေပြီဖြစ်တဲ့ပြည်တွင်းကာကွယ်ရေးနဲ့အရန်တပ်ဖွဲ့ဝင်စုစုပေါင်း1500နဲ့အတူစစ်သား1500ကပူးပေါင်းပြီးတော့လော်ချုံရေးတာဝန်တွေကိုယူကြမှာဖြစ်တယ်လို့ယာယီကာကွယ်ရေးဝန်ကြီးကဒီကြေညာချက်ထဲမှာဖော်ပြထားပါတယ်ဆေးလွတ်ထားတဲ့စစ်သားတွေအနေနဲ့နယ်စပ်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့အလုပ်ကိုကူညီပေးနိုင်ဖို့နဲ့ဒီနယ်စပ်ချန်စီယိုကာရာကိုအထောက်အကူပြုနိုင်ဖို့အတွက်ရဟတ်ရင်တွေပြန်တန်းပြီးတော့လဲဝေဟင်ကနေစောင့်ကြည့်ထောက်လှမ်းမှုတွေလုပ်ပေးနေတယ်လို့ဒီယာယီကာကွယ်ရေးဝန်ကြီးကပြောပါတယ်ဒါရမကဒီဆန်ဒီယေဂိုအယ်ပါဆိုနဲ့တက်ကဆက်မှာထိမ့်သိမ်းထားတဲ့ရွှေပြောင်းခြေချသူ 9,000 ကျော်ကိုအမိမြေလုံခြုံရေးဌာနကနိုင်ငံတွေကနေနှင်ထုတ်နိုင်ရဲ့အတွက်ကိုလဲစစ်လေရင်တွေကိုအသုံးပြုမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနောက်ဘက်ခြမ်းလော့စ်အန်ဂျလိစ်ခရိုင်မြောက်ပိုင်းမှာဒီပုတ်ထုနေတုန်းကမိထက်လောင်ကျွားနေတဲ့အတွက်ဒေသခံ 3,000 ကျော်ကိုဘေးလွတ်ရာသွားဖို့အတွက်အမိန့်ထုတ်ထားပါတယ်။ Karstic ကန်ဂျီနာကတောင်တန်းဒေသမှာမနေ့တည်းကအချိန်ပြင်းပြင်းနဲ့မိလောင်ခဲ့တာမှာနိုင်ပိုင်းအတွင်းမှာပဲဧက 9,400 ထက်မနည်းမိလောင်ကျွမ်းခဲ့ပါတယ်။လော့စ်အန်ဂျလိစ်ခရိုင်အနောက်ပိုင်းမှာလောင်ကျွမ်းနေတဲ့ Palisade မိနဲ့ Eden မိတွေကိုနှိမ့်သက်နိုင်ဖို့မိသက်တွေဆက်လက်စ조사နေချိန်မှာပဲအခုတက်ပြီးတော့မြောက်ပိုင်းမှာ Huge မိလောင်ကျွမ်းနေတာဖြစ်ပါတယ်။ကြာသာရင်းနေမနဲ့အစောပိုင်းမှာတော့မိကို14ရာခိုင်နှုန်းလောက်ထိန်းထားနိုင်ပေမဲ့ဒီနေ့မှာ6တွေ့ပြီးတော့လေပြင်းတိုက်ခတ်မဲ့အခြေအနေကြောင့်မိကူးနိုင်တယ်လို့မိုးလေဝသပညာရှင်တွေကသတိပေးထားပါဗျ။တခါဒီမြန်မာနိုင်ငံကလူခွေချိုးဖောက်မှုတွေကိုလျှစ်လူရှုထားလို့မရတဲ့အတွက်အာဆီယံနိုင်ငံတွေအနေနဲ့မြန်မာနိုင်ငံကိုတွန်းအားပေးနေတယ်လို့မလေးရှားဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ Switzerland နိုင်ငံ Davos မှာကျင်းပနေတဲ့စီးပွားရေးညီလာခံမှာဒီမလေးရှားဝန်ကြီးချုပ် Andrew Ibrahim ကမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးတော့ထည့်ထည့်ဝင်ဝင်ဆွေးနွေးသွားခဲ့တာဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်တွေကိုမဆူမြမွန်ပြောပြသွားတာဖြစ်ပါတယ်ဒီကနေ့တန်လင်းအစည်းအဝေးကိုထုတ်လွှင့်နိုင်မှုတာဝန်ယူခဲ့သူတွေတက်မှာအစည်းအဝေးထုတ်လွှင့်ရေးမှုကတော့အလိမ်မှာဖြစ်ပါတယ်အတန်ဖန်းတဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဇူဘေးဟန်ဇာနဲ့ပီတာဟန်တလီတို့ဖြစ်ပါတယ်ကျွန်တော်တို့အခုထုတ်လွှင့်ရတဲ့အတန်လင်းအစည်းအဝေးကို view ရဲ့ website မှာလည်းကြည့်ရှုနားတော်တာရှင်နေပါတယ်ကျွန်တော်တို့ရဲ့ကြာတာပရိနေညအတန်လင်းအစည်းအဝေးလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာရှင်နေတော့ကျေးဇူးအထူးတင်ပါတယ်တော်တာရှင်များလည်းဘေးအန္တရာယ်ကင်းဝေးကြပါစေ
This program has come